To the Voice of America in Burmese.
မင်္ဂလာပါရှင်2020ပြည့်နှစ်မတ်လ2ရက်တနင်္လာနေ့ VOA သံရဲ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရဲ့ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့စုမျက်မော်ပါရှင်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အမေရိကန်မှာနှစ်ယောက်အပါအဝင်ကမ္ဘာတစ်ဝှမ်းသေဆုံးသူ3000ကျော်ရှိနေပါပြီ။အမေရိကန်ပြည်ထောင်စုမှာသမရလောင်းဖြစ်ရွေးကောက်ပွဲဝင်နိုင်ဖို့ကြိုးစားနေသူတွေက South Bend မြို့တော်ဝန်ဟောင်းပီဘူတဂျစ်နှုတ်ထွက်သွားပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့ကြေညာပေးပါမယ်ရှင်
။အခုညပိုင်းဆက်ပြီးနှားဆင်ရမယ့်သတင်းလာတွေထဲမှာတော့မြန်မာနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်စောင့်ကြည့်ကာကွယ်တားဆီးမှုအခြေအနေကိုကူးစက်ရောဂါတိုက်ဖျက်ရေးဗဟုသုတဌာနတာဝန်ရှိသူတဦးကအခုလိုပြောပါတယ်။
မမီးရရှင်းနာရီအထိကတော့ဆန်ပြားနဲ့စောင့်ကြည့်သူကတော့အစ်စ်ထမတွေ့တော့2ရက်ရှိပေါ့နော်25ရက်ပဲရှိပါတယ်ဆန်ပြားလူလာ2ရက်စောင့်ကြည့်သူက
ဒီသတင်းနဲ့အတူရခိုင်မြောက်ပိုင်းတိုက်ပွဲသတင်းနဲ့အသေးအပြောက်တွေရှိတဲ့အကြောင်းမိုင်းကင်မြို့နယ်မှာတော့ RCSS SSA တောင်ပိုင်းတပ်တွေပြန်ဆုတ်သွားပြီးအစိုးရတပ်ကပြန်ပြီးတော့ထိန်းချုပ်ထားနိုင်တဲ့ရှမ်းပြည်တွင်လုံခြုံရေးအခြေအနေနဲ့အတူနေပြည်တော်ကကလေးငယ်ဗစ်တိုးရီးယားရဲ့အမှုမှာဥပဒေနဲ့မညီတဲ့လှုပ်ရက်တွေကိုကျူးလွန်ခဲ့တဲ့မှုကင်းရဲတပ်ဖွဲ့အရာရှိတွေကိုစပြီးတော့တရားစွဲမယ်လို့ကလေးငယ်ဘက်ကရှေ့နေတွေကပြောခဲ့တာတွေကိုလည်းသိကြရမှာပါရှင်ဒုတိယပိုင်းမှာမြမတခွင်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောင်းသတင်းလွှာသတင်းပတ်ဆင်ကဏ္ဍတွေကိုလည်းနှာစင်ကြရပါမယ်အခုရင်ဆုံးတော့တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ကိုသားညွန်ဦးတို့ပြောပြပါမယ်ရှင
်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အမေရိကန်မှာနှစ်ယောက်အပါအဝင်ကမ္ဘာတစ်ဝှမ်းသေဆုံးသူ3000ကျော်ရှိနေချိန်မှာပိုးကူးစက်မှုကိုထိန်းနိုင်ဖို့နိုင်ငံတွေကြိုးစားနေကြပါတယ်။တောင်ကိုရီးယားမှာနောက်ထပ်ပိုးကူးစက်သူ600ရှိတယ်လို့ဒီကနေ့ကြေညာပါတယ်။ပိုးကူးစက်ပြန့်နှံ့မှုအဓိကဖြစ်ခဲ့တဲ့ခရီးယာဘာသာရေးခိုင်းတစ်ခုရဲ့ခေါင်းဆောင်ကဒီကနေ့တောင်းပန်ပါတယ်။ပိုးကူးစက်မှုရအောင်အစိုးရနဲ့ပူးပေါင်းဆောင်ရွက်ခဲ့ခြင်းမရှိတာကြောင့်အဲ့ဒီခိုင်းခေါင်းဆောင်ကိုလူသတ်မှုနဲ့တရားစွဲရေးစဉ်းစားဖို့အတွက်တာဝန်ရှိသူတွေကအစိုးရရှိနေတွေကိုပြောကြားထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့အတည်ပြုသူ80လောက်ရှိနေပြီးနိုင်ငံအနောက်ပိုင်းကဝါရှင်တန်ပြည်နယ်မှာဒုတိယမြောက်လူနာတနင်္ဂနွေနေ့တုန်းကသေဆုံးသွားပါတယ်။ဒီဗိုင်းရပ်စ်ပိုးဟာသတင်းပတ်နဲ့ခြေတွေကလူတွေမသိပဲပတ်ဝန်းကျင်အတိုင်းဝိုင်းထဲမှာပြန့်နှံ့နေကောင်းပြန့်နှံ့နေနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ပိုးတိုက်ဖျက်ရေးကိုအစိုးရဘက်ကဦးဆောင်လုပ်နေတဲ့ဒုသမ္မတမိုက်ပန့်စ်နဲ့သမ္မတဒေါ်နယ်ထရမ့်တို့ဒီကနေ့ဆွေးနွေးဖို့ရှိပါတယ်။စင်ကာပူနိုင်ငံမှာနောက်ထပ် COVID-19 ရောဂါဖြစ်နေသူ၄ယောက်ရှိတယ်လို့ကြေညာတဲ့အထက်မှာအင်အကူလုပ်နေတဲ့မြန်မာအမျိုးသမီးတစ်ယောက်လည်းပါဝင်ပါတယ်။ရောဂါဖြစ်နေတဲ့အင်ရှင်ဖြစ်သူစီကကုပုံရတဲ့အသက်25နှစ်အရွယ်မြန်မာအမျိုးသမီးကိုအစပိုင်းတုန်းကတခြားသူတွေနဲ့မထိတွေ့ပဲအိမ်မှာပဲနေဖို့အမိန့်ထုတ်ထားတာပါ။ဒါပေမဲ့23ရက်နေ့တည်းကရောဂါလက္ခဏာစပြတယ်လို့တနင်္ဂနွေနေ့ကပြောခဲ့ပြီးတဲ့နောက်မှာတော့သူ့ကိုချက်ချင်းဆေးရုံတင်ခဲ့တာမှာ COVID-19 ရောဂါဖြစ်နေတယ်ဆိုတာစစ်ဆေးတွေ့ရှိတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးသူ2ယောက်ရှိတယ်လို့ဒီကနေ့အတည်ပြုပါတယ်။ရောဂါဖြစ်နေတဲ့ဂျပန်လူမျိုးတစ်ယောက်စီကနေကူးတာဖြစ်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဥရောပမှာတော့ပိုးကူးစက်သူအများဆုံးဖြစ်တဲ့အီတလီနိုင်ငံမှာတနင်္ဂနွေနေ့အထိကူးစက်သူ1900လောက်ရှိနေပါတယ်။ပြင်သစ်နိုင်ငံမှာဆိုရင်လည်းကမ္ဘာလက်ခီးတွေတွေအသွားများတဲ့ကမ္ဘာမှာအကျော်ကြားဆုံးပါရီမြို့ကလူပြတိုက်ကြီးကိုတနင်္ဂနွေနေ့ကပိတ်ထားပါတယ်။လက်ရှိကမ္ဘာနိုင်ငံပေါင်း60ထဲမှနေမှကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူ19000ထဲမှနေရှိနေပါတယ်ရှင်။
အခုဒီတနင်္လာနေ့မှာပဲမြောက်ကိုရီးယားအနေနဲ့တာတူဒုံးလက်နက်နှစ်ဆင့်ပြစ်ခတ်ဆန်းသတ်မှုလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်ကပြောပါတယ်။မြောက်ကိုရီးယားအနေနဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုကိုထိန်းချုပ်ဖို့ကြိုးပမ်းနေရတဲ့အချိန်မှာပဲအခုလိုမျိုးဒုံးလက်နက်ဆန်းသတ်မှုလုပ်လာတာပါ။တောင်ကိုရီးယားစစ်တပ်စီးဥစီဖွဲ့ပြောရဆိုရင်တော့ဒုံးလက်နက်နှစ်စီးကိုဝန်ဆန်းဒေသကနေပြီးတော့မြောက်ကိုရီးယားရှေ့ဘက်ကမ်းပင်လယ်ပြင်တဲ့ကိုပစ်လွှတ်ခဲ့တယ်လို့ဆိုပါတယ်။ဒုံးကြီးဟာအမြင့် 35 ကီလိုမီတာလောက်ကနေပြီးတော့ဒီ240ကီလိုမီတာမိုင်အားဖြင့်150နီးပါးအထိကိုရောက်သွားခဲ့တယ်လို့ဖော်ပြပါတယ်။ဒီပစ်ခတ်မှုနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကတစုံတရာထုတ်ဖော်ပြောတာတော့မရှိသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်ကစတဲ့မြောက်ကိုရီးယားစီးလေးကျင့်မှုအစိပ်ပိုင်းတရားဖြစ်တဲ့ဒီဒုံးကျည်ပြစ်လွှတ်တာဖြစ်ပွဲရှိတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။ဒီလိုရအတွက်လွန်တရာဆွေးငင်မကင်ဖြစ်တဲ့ကြောင်းလဲတောင်ကိုရီးယားမျိုးသားလူညွန်ကောင်စီကပြောပါတယ်။မြောက်ကိုရီးယားနိုင်ငံဟာပြီးခဲ့တဲ့နှစ်တွေအတွင်းကဆိုလို့ရှိရင်ဒီခါမှာခင်ဗျာပြီးခဲ့တဲ့နှစ်အတွင်းကဆိုလို့ရှိရင်တာတူနဲ့တာလက်ပြစ်ဒုံးကျည်တွေ13ကျင့်ပြစ်ခတ်ဆန်းသတ်မှုလုပ်ခဲ့ပါတယ်။အမေရိကန်ရဲ့နျူကလ িয়ার ရေးဆွေးနွေးပွဲကလည်းရပ်တန့်နေပါတယ်။ဒီဒီကျင့်ဒုံးကျည်ဆန်းသတ်မှုကိုတွေ့ရတာဆိုလို့ရှိရင်အခုနှစ်ဆန်းပိုင်းကလေးကဆိုတော့ဒါပထမဆုံးအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေတုန်းကတော့မြောက်ကိုရီးယားအနေနဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးကိုရေးပေါ်ဆောင်ရွက်နေကြတာပါ။ ဒါဟာတိုင်းပြည်အတွက်သေရှင်ရေးပြဿနာဖြစ်တယ်လို့လည်းအာနာဘိုင်းကခေါ်ဆိုခဲ့ပါတယ်။နိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမရှိသေးဘူးလို့ဒီမြောက်ကိုရီးယားအာနာဘိုင်းကညှင်းဆန့်ပေမဲ့နိုင်ငံခြားခီးသည်တွေကိုပိတ်လိုက်တယ်လို့ပဲရောက်လာတဲ့နိုင်ငံသားတွေကိုတိကျခွဲထားတာနိုင်ငံခြားတန်တမာတွေကိုလည်းသူတို့ဝင်းထဲကနေပြီးတော့ပြီးမထွက်တာတွေလုပ်ခဲ့ပါတယ်။လူ9000ဒီပါးကိုတော့ကျမကြီးရစောင့်ကြည့်စစ်ဆေးနေတယ်လို့မြောက်ကိုရီးယားစူရပိုင်မီဒီယာကကြီးညာထားပါတယ်။
American ပြည်ထောင်စုမှာတမရလောင်းအဖြစ်ရွေးကောက်ပွဲဝင်နိုင်မှုစ조사နေသူတွေတဲ့ကအင်ဒီယားနာပြည်နယ် South Bend မြို့တော်ဝန်ဟောင်း Pete Buttigieg နှုတ်ထွက်သွားပါတယ်။တောင် Carolina ပြည်နယ်မှာစနေနေ့ကလှုပ်ခဲ့တဲ့ပါတီတွင်တမရလောင်းပဏာမရွေးချယ်ပွဲမှာအခြေအနေမကောင်းဖြစ်ခဲ့ပြီးနောက်တရက်မှာပဲသူဆက်မပြိုင်တော့ဘူးဆိုတာကိုကြေညာခဲ့တာဖြစ်ပါတယ်
။ And today is a moment of truth. After a year of going everywhere, meeting everyone, defying every expectation, seeking every vote,
အမှန်တရားကိုလက်ခံရမယ့်အချိန်ဖြစ်ပါတယ်။တနည်းလောက်နေရာဆောင်သွားပြီးလူတွေနဲ့တွေ့ဆုံမဖြစ်နိုင်ဘူးဆိုတဲ့မျှော်လင့်ချက်တွေကိုကြော်လွှားလူတိုင်းရဲ့မဲတွေရအောင်မဲဆွဲခဲ့ပြီးတဲ့နောက်တမ္ပရာလောင်းဖြစ်ဖို့စ조사နေတဲ့ရှင်ပြိုင်မှုကိုရရတော့မယ်ဆိုတဲ့အမှန်တရားကိုလက်ခံလိုက်ရပြီလို့ပြောသွားတာပါ။ဒီလိုရပ်ဖို့ခက်ခဲတဲ့ဆုံးဖြတ်ချက်ကိုချခဲ့ရတယ်လို့လည်းပီဘူတဂျစ်ကပြောပါတယ်။တမ္ပရာလောင်းဆက်လက်ရှင်ပြိုင်နေသူတွေကဘသူ့ကိုသူထောက်ခံလဲဆိုတာကိုတော့မပြောပေမဲ့ရွေးကောက်ပွဲမှာဒီမိုကရက်တွေအနိုင်ရအောင်သူအတက်နိုင်ဆုံးလှုပ်သွားမယ်လို့ကတိပေးခဲ့ပါတယ်။ပီဘူတဂျစ်ဟာလိန်တူချစ်သူလို့တရားဝင်ကြေညာပြီးတမ္ပရာလောင်းဖြစ်ဖို့စ조사ခဲ့သူဖြစ်ပါတယ်။ကျန်တဲ့တမရလောင်းဖြစ်ဖို့စ조사နေသူ6ယောက်ကတော့နှစ်ဖက်အင်္ဂါနေ့ကျရင်ပြည်내14ခုမှာလုပ်တဲ့ပါတီတွင်တမရလောင်းရွေးချယ်ပွဲအတွက်မဲဆွဲနေကြပါတယ်။သဘောထားစစ်တမ်းတွေအရဒုတမရဟောင်းဂျိုးဘိုင်ဒန်ကပြည်내9ခုမှာရှေ့ပြေးနေပြီးတော့ Vermont ပြည်내အထက်လွှတ်တော်အမတ် Bernie Sanders ကတော့ပြည်내6ခုမှာအနိုင်ရနိုင်ချေများနေပါတယ်။ Minnesota ပြည်내အထက်လွှတ်တော်အမတ် Amy Klobuchar ကလည်းသူ့ရဲ့နေရပ်ပြည်내မှာအနိုင်ရမယ့်ပုံရှိနေပါတယ်ရှင်။
အမေရိကန်ပြည်အောင်စုကနိုင်ငံသားနဲ့လူဝင်မှုကြီးကြပ်ရေးဌာန USCIS မှာညွှန်ယာယီညွှန်ကြားမှုဖြစ်တောင်းယူထားတဲ့ Ken Kusindeli ဟာဒီတောင်းဝန်ယူဖို့အတွက်ဥပဒေအရတရားမဝင်ဘူးလို့ American Federal တရားသူကြီးတူကတင်းလို့နေနေမှာဆုံးဖြတ်ပါတယ်။ဒါကြောင့်မလို့ American မှာခိုလုံခွင့်လျှောက်ထားသူတွေသူတို့ကိုကနဦးစစ်ဆေးခဲ့ဖို့အတွက်ပြင်ဆင်စရာရှိတာပြင်ဆင်နိုင်ဖို့အချိန်ပေးတာကိုကန့်သတ်ဖို့သူ့မှာလုပ်ပိုင်ခွင့်မရှိဘူးလို့ Federal တရားသူကြီးကဆုံးဖြတ်ပါတယ်။ခလုံးခွင့်လျှောက်မဲ့သူတွေကိုပြင်ဆင်ခြင်း48နိုင်ကနေပြီးတော့82နိုင်အထိမူလကပေးထားတာကိုတဲ့ဒီစကနဲ့ရောက်တဲ့နေ့ကနေပြီးတော့တရက်ထိပဲယာယီညွှန်ကြားရေးမှူးခရစ်စတန်လီကအချိန်မီပြင်ဆင်အချိန်ပြင်လိုက်တာမို့လို့ဟွန်ဒူရက်စ၅ဦးကဒီတရားဆွဲဆိုတင်တဲ့နောက်အခုလိုဖြစ်လာတာပါဒီ၅ဦးရဲ့အမှုကို USCIS အနေနဲ့ပြန်လည်သုံးသပ်စီစစ်ဖို့ဆိုပြီးတော့ KI တရားသူကြီး Randolph Moss ကစီရင်ဆုံးဖြတ်ပါတယ်ဒါပေမဲ့အလားတူညှင်းပယ်ခံရတဲ့အခြားသူတွေတော့မပါပါဘူးတရားရုံးရဲ့ဆုံးဖြတ်ချက်ဟာရွှေ့ပြောင်းလာသူတွေကိုကျူဆိုတဲ့ American ရဲ့အစင်လာကိုပြန်လည်တဲမှတ်လိုက်တာဖြစ်တယ်လို့အဲ့ဒီအမှုမှာလိုက်ပါဆောင်ရသူတွေကကျူဆိုခဲ့ကြပါတယ် American ပြည်တွင်းလုံခြုံရေးဝန်ကြီးဌာနပြောခွင့်ရသူကတော့တရားရုံးဆုံးဖြတ်ချက်ကိုသဘောမတူဘူးလို့ဆိုပါတယ် FBI လို့ခေါ်တဲ့ဒီ Federal ဝန်ထမ်းဆိုင်ရာဥပဒေအရလက်လက်သွားတဲ့ USCIS ညွှန်ကြားရေးမှူးနေရာမှာညွှန်ကြားရေးမှူးရဲ့ပထမလက်ထောက်ဖြစ်သူကယာယီတာဝန်ယူရမှာဖြစ်ပေမဲ့လို့ပြည်တွင်းလုံခြုံရေးဌာနယာယီဝန်ကြီး Kevin McLellan ကဒီ Kusindeli ကို USCIS ရဲ့ Principal ဒုတိယညွှန်ကြားမှုအဖြစ်ခန့်ပြီးတော့ဒီတာဝန်ကိုပေးခဲ့တာပါဥပဒေတိုင်းဆိုရင်တော့မူလရှိတဲ့ဒုတိယညွှန်ကြားမှု Mark Commerce ကယာယီညွှန်ကြားမှုတာဝန်ကိုအလိုလျောက်တာဝန်ထမ်းမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ဖြိုရီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုက်လိုမီတာ19 kHz 15653ညာလိုက်လိုမီတာ25 kHz 11803ညာလိုက်လိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့လာနေညာပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ဖိလစ်ပိုင်နိုင်ငံက shopping center တစ်ခုမှာသဏ္ဍာန်သမားတစ်ယောက်ကလုံခြုံရေးတစ်ယောက်ကိုပြစ်ခတ်ပြီးတော့လူ30လောက်ကိုတရားခံတွေအဖြစ်ဖမ်းဆီးထားခဲ့တာကနေမကြာခင်ကတော့ပြန်လွှတ်ပေးလိုက်ပါတယ်။မနီလာမြို့တော်တွေကဆန်ဟွာအရပ်မှာရှိတဲ့ Vira Shopping Mall မှာအာချီပါရေးဆိုတဲ့သဏ္ဍာန်သမားကအယောက်30လောက်ကိုတရားခံအဖြစ်နဲ့ဖမ်းထားခဲ့တာပါ။သူဟာအဲ့ဒီ shopping mall ကနေအလုပ်ဖြုတ်ခံထားရသူဖြစ်ပါတယ်။လုံခြုံရေးတာဝန်ယူတဲ့ကုမ္ပဏီမှာအာဂရိလိုက်စားမှုတွေရှိနေတာကြောင့်သူအလုပ်ကနေဖြုတ်ခံခဲ့ရတာဖြစ်တယ်လို့တနက်သမားကသတင်းတောက်တွေကိုဗီဒီယိုကောပေါ်ကနေတဆင့်ပြောခဲ့ပါတယ်။ရဲတပ်ဖွဲ့ဘက်ကညှိနှိုင်းပေးသူတွေရဲ့အစီအစဉ်မှုနဲ့သတင်းတောက်တွေအာဏာပိုင်တွေကိုသူ့ရဲ့မကျေနပ်ချက်တွေကိုပြောပြခွင့်ရခဲ့တာပါ။အဲ့ဒီနောက်အဲ့ဒီ Vira Shopping Mall ရဲ့လုံခြုံရေးတာဝန်ယူထားသူအချီးအခဲကပြန်ပေးဆွဲထားသူကိုလူသိရှင်ကြားတောင်းပန်ပြီးယာတုကနေနှုတ်ထွက်သွားခဲ့ပြီးတဲ့နောက်မှာတော့တရားခံဖမ်းထားသူတွေကိုပြန်လွှတ်ပေးခဲ့ပါတယ်။အဲ့ဒီတနက်သမားရဲ့အရင်လုံ ဖို့ကိုင်းပဲ9ယောက်လဲအလုတ်ကနေထွက်သွားကြပါတယ်တနက်သမားကိုတော့ရဲတွေကဝိုင်းပြီးဖမ်းခဲ့ပါတယ်ဈေးဆိုင်ပေါင်း100ကျော်ရှိတဲ့လေးတက် shopping mall ကြီးမှာပြစ်ခတ်မှုပြန်ပေးဆွဲမှုဖြစ်ခဲ့တာကြောင့်လက်နက်ကင်ဆောင်ထားတဲ့အထူးကော်မန်ဒိုတပ်ဖွဲ့တွေရဲတွေမိသက်တွေကအဆောက်အဦပတ်လည်မှအသင့်ဆောင်ဆိုင်နေခဲ့ကြပါတယ်
အစ္စရေးနိုင်ငံမှာတော့ပြီးခဲ့တဲ့12လအတွင်းတတိယကြိမ်ရွေးကောက်ပွဲအဖြစ်နဲ့မဲဆန္ဒရှင်တွေဒီကနေ့တင်းလာနေမှာဆန္ဒမဲပေးကြပါရယ်မဲဆန္ဒရှင်တွေအနေနဲ့လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကိုပဲနောက်ထပ်ယာရုသက်တမ်းအတွက်ပြန်ပြီးတော့ရွေးကြမလားဒါမှမဟုတ်စစ်တပ်ကြီးကဲအောင်ဖြစ်တဲ့ဘန်နီဂန်စ်ကိုမဲပေးပြီးတော့လမ်းကြောင်းတစ်ခုသွားမလားဆိုတာကိုရွေးချယ်ကြရမှာဖြစ်ပါရယ်ရွေးကောက်ပွဲအကျိုးစစ်တမ်းတွေရဆိုရင်တော့သူ့ရဲ့ပါတီနှစ်ခုစလုံးကညီမောင်အစိုးရဖွဲ့နိုင်လောက်အောင်လို့လုံလောက်တဲ့ထောက်ခံမဲကိုရမထားကြပါဘူးဧပြီလနဲ့စက်တင်ဘာလတွေမှာရွေးကောက်ပွဲတွေလုပ်ပြီးတဲ့နောက်ပိုင်းအစ္စရေးနိုင်ငံမှာနိုင်ငံရေးအရမတင်မကျအခြေအနေတွေစဖြစ်လာတာပါလက်ရှိဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးရဲ့လက်ရာရင်းလူကတ်ပါတီနဲ့ဂန့်စ်ရဲ့ Blue and White ပါတီနှစ်ရပ်စလုံးကအစ္စရေးလွှတ်တော်မှာလူများစုဖြစ်ဖို့လိုအပ်တဲ့အမတ်နေရာ62နေရာကိုမရခဲ့တဲ့အတွက်အခုလိုမျိုးတတိယကြိမ်ရွေးကောက်ပွဲထပ်ပြီးတော့ကျင်းပရတာဖြစ်ပါတယ်ဒါ့အပြင်ဝန်ကြီးချုပ်နေတန်ယာဟူးဟာအာဂတိလက်စားမှုယုံကြည်မှုပေါ်မှာလွဲသုံးစားလုပ်မှုလေညာမှုစတဲ့တီပြစ်မှုတွေနဲ့ပြီးခဲ့တဲ့နိုဝင်ဘာလကဆွဲချက်တင်ခံထားရပါတယ်အခုရွေးကောက်ပွဲရလဒ်တွေရလာရင်တော့ညမောင်ဆူရဖွဲ့နိုင်မဲ့အသင့်တော်ဆုံးသူကိုတမရကနေရွေးချယ်သွားရမှာဖြစ်ပြီးတော့သူတို့အနေနဲ့ညမောင်ဆူရဖွဲ့ဖို့အတွက်သတင်း6ပတ်အချိန်ရမှာဖြစ်ပါလိမ့်ခင
်ဗျရုရှားသမ္မတဗလာဒီမီယာပူတင်နဲ့အခုသတင်းပတ်ထည့်တွေ့ဆုံတဲ့အခါဆီးရီးယားနိုင်ငံအစ်လစ်နဲ့ငြိမ်းချမ်းရေးသဘောတူညီမှုရရှိအောင်ဆွေးနွေးနိုင်ဖို့အတွက်မျှော်လင့်တယ်လို့တူရကီသမ္မတရီဂျက်ပ်တာရဲ့အာဒိုဝန်ကပြောကြားပါရယ်ခေါင်းဆောင်နှစ်ယောက်အင်္ဂါနေ့ကျရင်မော်စကိုမြို့တော်မှာတွေ့ဆုံမှာပါဆီးရီးယားစစ်ပွဲမှာရုရှားကဆီးရီးယားအစိုးရတပ်တွေဘက်ကစစ်ကူတိုက်ပေးနေတာပါတူရကီဘက်ကလည်းသဘုံတွေလို့သတ်မှတ်ထားတဲ့လက်နက်ကိုင်ကတ်တွေအပေါ်အစာပိုင်းကတိုက်ပေမဲ့တနင်္ဂနွေနေ့တုန်းကတော့ဆီးရီးယားအစိုးရအပေါ်အတံပြန်တိုက်ခိုက်မှုစတင်ပြီလို့ကြေညာခဲ့ပါရယ်ရှင်
Direct from Washington, the voice of America, VOA. တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညိုဦးတို့ပြောပြပေးခဲ့ကြတာပါရှင်။အခုဇက်တိုင်းနားဆင်ကြရမယ့်သတင်းလွှာလေးထဲမှာတော့အရင်ဆုံးဒီမြမပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ရှိမရှိစောင့်ကြည့်ကာကွယ်ပေးနေတဲ့အခြေအနေကိုသိကြရမှာပါ။မြန်မာနိုင်ငံအတွင်းဝင်ရောက်ဖို့စီစဉ်ထားတဲ့ Silver Cruise အပျော်စီးသင်္ဘောကိုမြန်မာစိတ်ကန်းကိုကတ်ခွင့်မပြုဖို့မြန်မာကျန်းမာရေးဌာနတာဝန်ရှိသူတွေကဆုံးဖြတ်လိုက်ပါတယ်။ဒီအပျော်စီးသင်္ဘောဟာ COVID-19 ရောဂါပိုးကူးစက်ခံနေရတဲ့နိုင်ငံတွေကိုဖြတ်သန်းပြီးတော့ရောက်လာမှာဖြစ်တဲ့အတွက်အခုလိုညှင်းပယ်တာဖြစ်တဲ့အကြောင်းနဲ့မြန်မာနိုင်ငံထဲမှာ COVID-19 စောင့်ကြည့်နဲ့တန်တရားလူနာအသစ်ထပ်မတွေ့တာနှစ်ရက်ရှိပြီလို့လည်းကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။အပြည့်စုံကို VOA သတင်းတောက်စုစုကပြောပြမှာပါရှင်။
မြန်မာနိုင်ငံထဲကိုလာမဲ့ match လ4ရက်နေမှာရောက်ရှိမဲ့အပျော်စီးသင်္ဘောအတွက်ကန့်ကတ်ခွင့်ကိုညှင်းပယ်လိုက်ပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်
။မြန်မာနိုင်ငံကိုဝင်ရောက်လာမဲ့ Silver Cruise ပျော်စီးသင်္ဘောကိုမြန်မာနိုင်ငံစစ်ကမ်းမှာကတ်ခွင့်ကိုညှင်းပယ်လိုက်ပါတယ်။
အဲ့ဒီအပျော်စီးသင်္ဘောမှာခရီးသည်900နီးပါးနဲ့သင်္ဘောအမှုထမ်းပေါင်း400နီးပါးလိုက်ပါလာတာဖြစ်ပြီးထိုင်းနိုင်ငံဖူကတ်ကမ်းခြေကနေမြန်မာနိုင်ငံထဲကိုဝင်ရောက်ဖို့စီစဉ်ထားတာပါပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကအခုရောက်ရှိမဲ့အပျော်စီးသင်္ဘောဟာ COVID-19 ဖြစ်ပွားနေတဲ့နိုင်ငံတွေထဲဝင်ရောက်ခဲ့ပြီးဖြစ်လို့မြန်မာနိုင်ငံတွင်းကိုဝင်ရောက်ခွင့်မပြုသင့်ကြောင်းသက်ဆိုင်ရာကိုအကြံပြုတင်ပြထားတယ်လို့မနေ့ကအစည်းအဝေးမှာပြောခဲ့ပါတယ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကတနင်္ဂနွေမှာပြုလုပ်ခဲ့တဲ့ COVID-19 ရောဂါဆောင်ရွက်ကြည့်ရှုရေးနဲ့ကာကွယ်ထိန်းချုပ်ရေးဗဟိုအဆင့်နေ့စဉ်ညှိနှိုင်းအစည်းအဝေးအပြီးအဲ့ဒီအပျော်စီးသင်္ဘောကန့်ကတ်ခွင့်ကိုညှင်းပယ်လိုက်ကြောင်းဒီကနေ့မှပြောဆိုလိုက်တာပါမြန်မာနိုင်ငံမှာ COVID-19 စောင့်ကြည့်နဲ့တန်တရားလူနာအသစ်ထပ်မတွေ့တာနှစ်ရက်ရှိပြီလို့ဒေါက်တာခင်ခင်ကြီးကဆက်ပြောပါဗျာ
မမီးရဲ့ရှင်းနာရီအထိကတော့တန်တရားနဲ့စောင့်ကြည့်လူနာကတော့အစ်စ်ထမတွေ့တော့နှစ်ရက်ရှိပေါ့နော်55ယောက်ပဲရှိပါတယ်တန်တရားလူနာ2ယောက်စောင့်ကြည့်လူနာ43ယောက်အဲ့ဒီ55ယောက်လုံးကသူတို့ရဲ့အပြည့်ဖြေက negative ပါပဲဒါမှမဟုတ်လို့ကျမတို့က negative ဖြစ်တာနဲ့ပြုံတန်းပေးဖြစ်တာမဟုတ်ပဲပြုံမှာရင်းရှင်းနာရီပေါ့နှစ်ရက်ဆက်စောင့်ကြည့်ရတဲ့ကြောင့်မို့3ယောက်ကတော့ဝန်ဆောင်ပြေးမှာမဆင်းရသေးဘူးပေါ့နော်ရှိနေပါသေးတယ်
မြန်မာနိုင်ငံမှာခုချိန်ထိ COVID-19 ဓာတ်ခွဲအတည်ပြုလူနာမရှိသေးပေမဲ့ယောဂဆောင်ချက်ကြည့်ရှုရေးလုပ်ငန်းတွေကိုတိုးမြှင့်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလမ်းသဘင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂကာကွယ်ကျန်းမာရေးအသိပညာပေးနှိုးဆော်ချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။လက်ကိုဆက်ပြနဲ့စနစ်တကျမကြာခဏဆေးပေးဖို့ချောင်းဆိုးနှာချင်းရင်ပါဇက်အုပ်ဖို့တကူရီတန်ရှင်းရေးကိုအလေးထားပြီးအဟာရပြည့်ဝအောင်စားတောက်နေထိုင်ဖို့နဲ့နေမကောင်းဖြစ်နေသူတွေနဲ့အနီးကပ်နေထိုင်တာရှောင်ကျဉ်ဖို့ကိုနှိုးဆော်ထားပါတယ်။တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း68နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ2ရက်နေ့လည်ကင်းစည်ရင်အရာ လူပေါင်း 19,000 ကျော်ကူးစက်ခံနေရတာပါဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ905ယောက်နဲ့သေဆုံးသူ9ဦးရဲ့စီးရင်ကိုပါထည့်တွက်ထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း 3,000 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်
ရှိမှာညမနင်္ဂမလူနည်းစုတွေအပေါ်မှာခွဲခြားဆက်ဆံတဲ့ဥပဒေနဲ့မူဝါဒတွေဟာပြပောင်းများစွာကလေးကရှိနေပြီးတော့မြမလူခွင့်ရေးတွတ်လာဖို့ဆိုရင်တော့အဲ့ဒီဥပဒေနဲ့မူဝါဒပြင်ဆင်ရေးတွေကိုဆောင်ရွက်ရလိမ့်မယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကအခုဒီကျင်းပနေတဲ့လူခွင့်ကောင်စီညီလာခံအတွင်းမှာထောက်ပြခဲ့ပါတယ်ဒီမိုကရေစီတင်ကူးပြောင်းရေးလှုပ်ဆောင်နေတဲ့မြမနိုင်ငံမှာဒီလိုမူဝါဒတွေတကယ်ပဲရှိသေးရဲ့လားလက်ရှိဒီမိုကရေစီရသားအစုအယကရောလူထောက်ပြနေတဲ့မူဝါဒတွေကိုပြုပြင်ပြောင်းလဲဖို့စိတ်ဆန္ဒရှိရလား။ဒါမဲ့အင်ကာနေညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးပါမယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းဖုန်းနံပါတ်က12323255954ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမဲ့တော်ရရှိနေကိုကျေးဇူးပါတယ်ခင
်ဗျာ။ငင်္ဂညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွဲနိုင်ကြပါရဲ့ရှင်။အခုဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေတွေကိုပြောပြပေးကြပါမယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့အစိုးရတပ်တို့တိုက်ပွဲဖြစ်နေတဲ့မြောက်ဦးမြို့နယ်ထဲမှာအခုရက်ပိုင်းအတွင်းအရသားတွေသေဆုံးထိခိုက်ဒဏ်ရာရမှုတွေရှိနေတယ်လို့ပျောက်ဆုံးတဲ့သူတွေလည်းရှိပါတယ်။မနေ့ကတော့ရသေးတောင်မြို့နယ်ကြောက်တန်းကျေးရွာမှာပစ်ခတ်မှုတွေလည်းဖြစ်ပွားခဲ့ပါတယ်။ရခိုင်မြောက်ပိုင်းကစစ်ရေးတင်းမာနေတဲ့အခြေအနေတွေကို VOE မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကမေးမြန်းတင်ပြထားပါတယ်ရှင်။
ရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆိုရတပ်တို့တိုက်ပွဲဖြစ်ပေါ်နေတဲ့မြောက်ဦးမြို့နယ်ရှမ်းတောင်ကျေးရွာအနီးရန်ကုန်စစ်တွေကလိုင်းနီမှာဒီကနေ့မနက်ပိုင်းကအလောင်း၃လောင်းတွေ့ရှိခဲ့တယ်လို့မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်မှဦးထွန်းသာစင်ကပြောပါတယ
်ဟုတ်ကဲ့ခင်ဗျာဒီနေ့မြောက်ဦးမှာ၁၇နာရီလောက်ပါပေါ့နော်ရှမ်းတောင်ကျေးရွာရဲ့အနီးရန်ကုန်စစ်တွေကလိုင်းရဲ့တကားအောင်မှာပေါ့နော်အလောင်း၃လောင်းကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီအလောင်း၃လောင်းကတော့ပါပီအာလောင်ပေါ်တဲ့အသက်၂၄နှစ်ဘင်္ဂလီတယောက်ရဲ့ပြီးတော့မောင်ကျော်ခိုင်လို့ဆိုတဲ့လက်ဆိုင်ရှိကျေးရွာက35နှစ်တယောက်ရဲ့မောင်သန်းသေးဆိုတဲ့ဒီကျွေးတဲ့ကအသက်38နှစ်တယောက်ရဲ့အဲ့ဒီ၃ယောက်ရဲ့အလောင်းကိုရှမ်းတောင်ကျေးရွာရဲ့အနေအဒီရန်ကုန်စစ်တွေကာလန်ရဲ့တကားအောင်မှာတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်ဒီနေ့မနေ့၁၇နှစ်လောက်က
ဖေဖော်ဝါရီလ29ရက်တနင်္ဂနွေနေ့ကမြောက်မြို့နယ်တောင်ပိုင်းမြောင်ပွေကျေးရွာနဲ့ရွှေလိုင်းကျေးရွာကြားရန်ကုန်စစ်တွေကလိုင်းမှာတပ်မတော်စစ်ကြောင်းတစ်ခုမိုင်းဆွဲခံခဲ့ရပြီးနောက်မှာနှစ်ဖက်တိုက်ပွဲဖြစ်ပေါ်ခဲ့ကြောင်းနဲ့ဒီတိုက်ပွဲနောက်ပိုင်းမှာရပ်သားတွေဆုံးပျောက်ဆုံးမှုတွေရှိနေတယ်လို့လည်းပြောပါတယ်စစ်ရေးတင်းမာနေတဲ့ရခိုင်မြောက်ပိုင်းကမြောက်ဦးမြို့နယ်မှာ၃ရက်အတွင်းရာသားသေဆုံးသူ9ဦးထိခိုက်ဒဏ်ရာရသူ18ဦးနဲ့ပျောက်ဆုံးနေသူ13ဦးရှိတယ်လို့ရခိုင်တိုင်းဒေသမြို့နယ်စုများအစည်းအရုံး RAC ကထုတ်ပြန်ထားပါတယ်။ရသေးတော်မြို့နယ်ထဲမှာတော့ကြောက်တန်းချီဝါမှာတိုက်ပွဲဖြစ်ပေါ်မှုရှိပေမဲ့မနေ့ကရွာသေးကိုလက်နက်ကြီးကြီးကြားရောက်ပောက်ကွေးခဲ့တဲ့အတွက်နေအိမ်တွေမိလုံသွားခဲ့တယ်လို့ပြစ်ခတ်မှုတွေကြောင့်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့လည်းဒေသခံတဦးကပြောပါတယ်
ဟုတ်ကဲ့ခင်ဗျအဲ့ဒီနေရာမှာတော့တိုက်ပွဲဖြစ်တာမရှိဘူးခင်ဗျဒီမြန်မာတပ်မတော်ကနေပြီးတော့အဲ့ဒီထွေးရော်ကနေပြီးတော့ပေါ့နော်ဒီမှာအောက်သားကြီးကြီးရော်ကနေပြီးအဲ့ဒီကိုလက်နဲ့ကြည့်ကြည့်နေပိတ်တယ်ခင်ဗျမနေ့ကပြည့်တဲ့ခင်ဗျဟုတ်ကဲ့ခင်ဗျလင်းနစင်းနဲ့လာတိကြည့်တယ်ခင်ဗျညမှာတော့လူတွေမရှိတော့ခင်ဗျအကုန်လုံးကြောက်ပြီးဆွဲသေးသွားကြဒီခင်ဗျအေးရှဲမဲ့ရော်တွေဆွဲပြီးကြတာပေါ့ခင်ဗျသူတို့ရဲ့အတက်တွေလုံထုံမဲ့နေရာတွေပေါ့အင်းတစ်စီကျော်လောက်သွားတယ်ခင်ဗျတစ်စီကျော်အင်းအလုံးဟုတ်ကဲ့ခင်ဗျာဒီမှာလက်နဲ့ကြီးနဲ့ပင်းလို့လောက်တာလေးရှိသေးတယ်လို့အဲ့ဒီလိုလင်းရင်ကပင်းလို့လောက်တာလေးရှိတယ်ခင်ဗျာ
အဲဖွေးပြောခွင့်ရခိုင်ဒုက္ခကလည်းကြောက်တန်းကြီးပါနေမှာတိုက်ပွေးဖြစ်ပေါ်ခဲ့တာမရှိဘူးလို့ပြောပါတယ
်အဲ့ဒီမှာဒီရသေးတောင်မြို့နယ်ကြောက်တန်းရွာကိုမြန်မာစစ်တပ်ဘက်ကဒီတစ်ဖက်သက်ပြစ်ခတ်တာတွေဟိုတော့ရှိတယ်ဟိုမနေ့ကဒီနောက်ဆုံးရတဲ့သတင်းရဆိုလို့ရှိရင်မြန်မာစစ်တပ်ကဒီကြောက်တန်းရွာကိုသူတို့ဒီတိုက်ပွဲအတူဖန်တီးပြီးတော့မှဒီဟိုအဲ့ဒီမှာရဟရင်တွေနဲ့အပေါ်ကလာပြီးတော့ပြစ်ပြီးလို့ရှိရင်လက်နေကြီးလက်နေငယ်တွေနဲ့နေပြီးတော့မြေပြင်ကပြစ်ဟိုအဲ့လိုပြစ်တဲ့အတွက်ကြောင့်မို့လို့ဒီကြောက်တန်းရွာဟိုမိလောင်နေဆိုပြီးတော့ဟိုနောက်ဆုံးတင်းရတာရှိတယ်
ဒါပေမဲ့တပ်မတော်ဖက်ကတော့အဲ့ဒီကြောက်တန်းချေးရွာမှာတိုက်ပွဲဖြစ်ပေါ်ခဲ့တယ်လို့တပ်မတော်တတိမှန်ပြန်ကြားရေးဖွေပြောခွင့်ရဘူမှုရှုပ်ဇုံမင်းထွန်းကပြောပါတယ
်ဆိုင်ဘက်ဒီနေ့အချိန်တွေတော့ကျွန်တော်တို့မသိသေးပါဘူးဗျကြာတော့ကျွန်တော်ရေသေးတောင်ဘက်တို့ဘာလို့မှလည်းအစ်ပြေးတိုက်ပွဲတွေရှိပါ ဟုတ်ပါတယ်ကျောက်တန်းပဲပါတယ်ဟိုအဲ့ဒါတော့ကျွန်တော်လည်းမကြားမိပါဘူးခင်ဗျာ
ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းရသေးတော်မျိုးနေဖက်မှာအဲဖွင့်တဲ့အစိုးရတပ်တို့ကြောင့်တိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နေရာစွန့်ခွာထွက်ပြေးနေကြတဲ့စစ်ဆောင်ဦးရေ4000နီးပါးထိရှိလာပြီးယခုလက်ဆန်းပိုင်းမှာလည်းကျောက်တန်းကြီးပါနီးတဝိုက်ကဒေသခံများပြောဘေးလွတ်ရာကိုထွက်ပြေးနေကြရတာပါရခိုင်မြောက်ပိုင်းမှာစူရတက်နဲ့အေပွေတို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေမှာအရသာထိခိုက်သေးဆုံးတန်ရရှိသူတွေတနေ့တစ်နေ့များပြားလာနေသလိုအရသာတွေသေဆုံးတိုင်းမှာလည်းတက်နဲ့အေပွေတို့ဟာတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွေးနေကြတာလေးဖြစ်ပါတယ်ခင်ဗျာ
ကိုတနိုင်ပြောပြခဲ့တဲ့ရခိုင်ဘက်ကစီရေးပြိပခတွေအကြောင်းကနေခုရှမ်းပြည်နယ်ဘက်ကနယ်မြေလုံခြုံရေးဘက်ကိုလည်းကြည့်ကြရအောင်ပါရှင်တိုက်ပွဲတွေဖြစ်ပွားနေရာမိုင်းကင်မြို့နယ်အတွင်းနယ်မြေကျော်လွန်လာတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းတပ်ဖွဲ့တွေပြန်လည်ဆုတ်ခွာသွားခဲ့ပြီးတပ်မတော်ဘက်ကဒီနယ်မြေကိုပြန်ပြီးတော့ထိန်းချုပ်ထားလိုက်နိုင်ပြီလို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောပါတယ် RCSS ဘက်ကတော့နယ်မြေပိုင်းခြားတပ်မတ်မှုနားလည်မှုလွှဲမှားတာသာဖြစ်တဲ့အကြောင်းတုံ့ပြန်ပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပြီးခဲ့တဲ့လ29ရက်နေ့ကစတင်ပြီးမိုင်းကင်မြို့နယ်ဟန်ကင်ကျွော်အုပ်စုကလွယ်တွိုင်းတောင်ပေါ်မှာဖြစ်ပွားတဲ့တပ်မတော်နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအကြဖြစ်ပွားတဲ့တိုက်ပွဲဟာအခုအခါရပ်ဆိုင်းသွားပြီဖြစ်ပါတယ် RCSS SSA တောင်ပိုင်းတပ်တွေအခြေပြုထားတဲ့နေရာကိုတပ်မတော်ကထိန်းချုပ်လိုက်တဲ့အကြောင်းတပ်မတော်ဒရင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ
်ဒီတော့ဒီလိုလဲအဲကျော်လုံးရောက်ရှိနေတဲ့စခန်းတွေတော့ဆုတ်ခွာသွားပြီလို့သိရပါတယ်ဗျ။တို့စီကလည်းအဲရောက်ရှိပြီဖြစ်ပါတယ်။အလေးရလည်းပြန်ထုတ်ပြန်ထားပါတယ်
ဖေဖော်ဝါရီလ22ရက်နေ့ကမူးယစ်သတင်းအရနယ်မြေရှင်းလင်းမှာဖြစ်ကြောင်းခိုးလန်ရှိ RCSS တာဝန်ခံကိုအကြောင်းကြားပြီးတဲ့နောက်9ရက်အကြာမှာဝင်ရောက်ရှင်းလင်းစဉ် RCSS ဘက်ကစတင်ပစ်ခတ်တိုက်ခိုက်လို့အရာရှိစစ်သည်တချို့အကြဆုံးဒဏ်ရာရခဲ့ကြောင်းလည်းပြောပါတယ်။
ကျွန်တော်တို့က2012ခုနှစ်မေလနဲ့ဇွန်လလားအဲဒီကြောင်းပြီးနေရာကြီးအကောင့်ကပေါ်ရေးဖွဲ့ရှိတယ်။အဲ့ဒီအဖွဲ့နဲ့အာရက်တက် SSA ရဲ့အာရက်တက်သဘောတူညီချက်တွေဟာရှိတယ်။နှစ်ခုရှိတယ်။အဲ့ဒီဘိုင်းရက်တက်သဘောတူညီချက်နှစ်ခုထဲမှာသူတို့ကိုပေးထားတဲ့နေရာဟိုမင်းရဲ့မုံထနေနေဖြစ်တယ်။အဲ့ဒီဟိုမင်းရဲ့မုံထနေနေပြီးချမ်းပြည်နယ်ရဲ့တောင်ဘက်ဘက်မှာရှိတယ်။သူဖြစ်ပွားနေတဲ့မိုင်းကြိုင်နေပြီးတော့ဟိုဘက်မြောက်ဘက်မှာမြောက်ဘက်မှာဆိုတာဒီဇာမခါပဲပေါ့။အရှင်းနောက်ဆက်ထားတဲ့ဆုံးနေရာအဆက်မှာရှိတယ်။အဲ့ဒီနေရာဒီနှစ်ခုကဆောင်နှံ့ရောက်တဲ့တော်တော်နှမ်းဝေးပါတယ်အဲ့ဒီနယ်မြေမှာနယ်မြေကျော်လွန်ဝင်ရောက်နေတဲ့အတွက်ဖြစ်ရမှာဖြစ်တယ်
တမရောကတင်းစီလိုက်တဲ့စကန်းဟာဟန်ဂိုင်းကျေးရွာမြောက်ဖက်မီတာ600အကွာမှာရှိပြီးတစ်လုံးဘန်ကာ18လုံးပြစ်ချင်း89ကျင်းလူနေတဲ့ဆက်သွေးမြောင်းနဲ့ညောင်ချင်းများကိုတွေ့ရကြောင်းနဲ့ RCSSR ငင်းချရေးသဘောတူညီချက်အပြင် NCA စာချုပ်ပါအချက်တွေကိုပါချိုးဖောက်ကြောင်းတင်းငွေနေကထုတ်ပြန်တဲ့တမရောရဲ့ကြေညာချက်မှာဖော်ပြပါတယ်RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးအုံခေကတော့နယ်မြေတတ်မှတ်မှုနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ပြောဆိုပါတယ
်။အဲတဘောတူညီချက်ကနှစ်ဖက်နားလည်မှုလွှဲနေတယ်အဲ့ဒါအေးဒီကျွန်တော်တို့ဂျာတိယတာကမုံတော့မုံထားဒေတာကို RCSS အဖွဲ့ရဲ့ဟိုဌာနချုပ်ထားပေးတဲ့တဘောတူညီချက်ပဲ။ဒါပေမဲ့အခုကျတော့ဒီကံပြီးတဲ့မှာပြန်ကျဲနေတဲ့အခြေအဖွဲအလုံးကိုအဲ့ဒီမုံထုံမုံထဆိုတဲ့နေရာကအလုံးအဲ့မှာပဲသွားချုပ်နေခိုင်းတဲ့အမျိုးဖြစ်လာရောအဲ့ဒါကြောင့်လို့နားလည်မှုလွှဲနေလား
RCSS တပ်ဖွဲ့တွေဟာငင်းကြဲလုပ်ငန်းစဉ်တွေကိုပြန်လည်ညှိနှိုင်းနိုင်အောင်တောင်ပေါ်တပ်စခန်းကဆုတ်ခွာခဲ့ကြောင်းနဲ့တင်းနှင်းလာနေမနခင်ပိုင်းမှာတော့ဆုတ်ခွာလာတဲ့ရှမ်းတပ်တွေနဲ့တမရောကြားမှာဂျိုးကြားပြစ်ခတ်တာတွေရှိနေကြောင်းလဲဒုဗိုလ်မှူးကြီးအုံခေကဆက်ပြောပါတယ်ဖေဖော်ဝါရီလ28ရက်နေ့ RCSS ရဲ့ထုတ်ပြန်ချက်မှာတော့သူတို့တပ်စခန်းကိုတက်မရော်ကတက်ရင်လေးရင်နဲ့ဝိုင်းရံထိုးစစ်ဆင်ခဲ့ကြောင်းနဲ့ဒီလိုတိုက်ခိုက်တာကြောင့်ငင်းချင်းလုပ်ငန်းစဉ်အပေါ်ထားတဲ့တက်မရော်ရဲ့သဘောထားကိုတန်တရားဖြစ်စေခဲ့ကြောင်းဖော်ပြခဲ့ပါတယ်။မိုင်းကင်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဆိုင်ပန်ကတော့တိုက်ပွဲတွေရပ်ဆိုင်းခဲ့တဲ့နောက်စစ်ရှောင်း900လောက်လဲနေရပ်ပြန်သွားပြီလို့ပြောပါတယ်။ဆောက
်ကတော့မင်းကြီးကပြောတယ်ကျွန်တော်မင်းကြီးကဟိုရောက်တော့ဘာမှမရှိတော့အဲတိုက်ပွဲဆောင်ပေါ့နော်အဲတိုက်ပွဲဖြစ်နေတဲ့အချိန်မှာတော့သူတို့ကရှောင်ပြေးလာတာကအဲ900ခန့်တော့ရှိမယ်အဲကလေးလူကြီးပေါ့အဲ့ဒီအနီးနားရွာလေပြည်သူဆက်ပြေးတဲ့ဟာလည်းရှိတယ်အဲ့တော့ပြင်းကျွန်တော်ပြီးတတ်မသိအဲဒါမဲ့ခုတော့အဲ့ဒီဟမ်ငါရွာရှိတဲ့တိုက်ပွဲဆောင်နေကြတော့အချိန်ကြီးကောင်းတော့အင်တန်စားပြီ
အစိုးရတက်မတော်နဲ့ NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေဟာတနည်းကြော်ကြာရက်ဆိုင်ခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးကိုအေပီလအတွင်းမှာပြန်လည်ကျင်းပဖို့သဘောတူထားသလိုညီလာခံကျင်းပနိုင်ရေးအတွက်လည်းညှိနှိုင်းဆောင်ရွက်နေကြပါတယ်ဒီလိုဆောင်ရွက်နေချိန်မှာပဲရှမ်းပြည်နယ်မိုင်းကိုင်မြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကရင်ပြည်နယ်ဖားပုံမြို့နယ်ဘက်မှာလည်းတမ်ဘရွန်နဲ့ KNU အကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့စီးရီးတင်းမာမှုတွေလည်းရှိနေပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။အခုနေပြည်တော်ကဗစ်တိုးရီးယားရဲ့အမှုကိုကြည့်ကြရအောင်ပါ။ဗစ်တိုးရီးယားလို့ထင်ရှားတဲ့ကလေးငယ်လေးရဲ့အမှုမှာဥပဒေနဲ့မညီတဲ့လှုပ်ရက်ကျူးလွန်ခဲ့တဲ့မှုခင်းရက်တက်ဖွဲ့အရာရှိ၃ဦးကိုစပြီးတော့တရားစွဲတော်မယ်လို့ကလေးငယ်ဘက်ကလိုက်ပါဆောင်ရွက်တဲ့ရှင်တွေကပြောလိုက်ပါတယ်။ဒီမှုမှာဥပဒေကျူးလွန်တဲ့ဒီရဲရာရှိတွေကိုလိုအပ်တယ်လို့အရေးယူဖို့တမရကညွှန်ကြားခဲ့တယ်ဆိုတာကြောင့်ဥပဒေနဲ့အညီတရားစွဲဆိုခွင့်ရရှိပြီလို့ယူဆတဲ့အတွက်အခုလိုစတင်လိုက်တာဖြစ်တဲ့အကြောင်းလဲရှင်းနေတွေကပြောပါတယ် VOA သတင်းတောက်အိမ်တန်တာထွန်းသတင်းပေးပို့ထားပါတယ်ရှင
်ဗစ်တိုးရီးယားအမှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့က2019ခုနှစ်ဒီဇင်ဘာလ19ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကလေးငယ်ရဲ့အမိအရင်းနဲ့မိသားစုအချက်အလက်တွေကိုထုတ်ဖော်ပြောဆိုပြီးဥပဒေကိုချိုးဖောက်ခဲ့တဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုလိုအပ်တယ်လို့အရေးယူဆောင်ရွက်နိုင်ဖို့သမရကညွှန်ကြားလိုက်တဲ့အကြောင်းသမရရုံးပြောရေးဆိုခွင့်ရှိသူဦးစောထေကဖေဖော်ဝါရီ21ရက်နေ့မှာပြောကြားခဲ့တာပါဒီလိုသမရရုံးကခွင့်ပြုလိုက်ပြီးဖြစ်တဲ့အတွက်တရားစွဲဆိုဖို့ကိစ္စကိုမက်လိုက်ရဲ့ပထမပတ်မှာပဲစတင်တော့မှာဖြစ်တယ်လို့ကလေးငယ်အတွက်လိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံလွတ်လပ်သောရှင်နေများအသင်းILAM အဖွဲ့ကတရားလွှတ်တော်ရှင်နေဦးသိန်းတန်းဦးကပြောပါတယ
်ဒီမလပထမပတ်တည်းမှာကျွန်တော်တို့တရားစွဲပြင်ထားပါတယ်ပြစ်မှုကြောင်းညာပြင်ထားပါတယ်ဘယ်ရသည်ရဲတိကြဆိုကျွန်တော်တို့ကဆရာထင်းနေဦးကမိသားစုရဲ့ကိုယ်စားလှယ်ပေါ်ပါယူထားတယ်သူတို့ကော်မတီနဲ့ကျွန်တော်တို့ညှိနှိုင်းရတာလေးတွေရှိတယ်ကျွန်တော်ဘသူကတကယ်လို့လုံးမှာလဲဘာနဲ့ဆွဲမလဲကျွန်တော်တို့ရဲ့လီဘယ်တီအဲ့ဒါလေးတွေအပိကလုတ်ပြီးကျွန်တော်တို့လုတ်ပြစ်မှာတမရကဒီလူတွေကိုတရားစွဲဖို့အတွက်ခွင့်ပြုလိုက်ပြီးလို့သတင်းစာရှင်းလင်းပွဲမှာသမရယုံကပြောရေးဆိုခွင့်ရှိပြောတဲ့အတွက်ကျွန်တော်တို့ကအဲ့ဒါကိုဆက်တိုးမှာကျွန်တော်စီကိုရတာမရတာတပတ်နော်ဒါကကျွန်တော်တို့ကကျွန်တော်တို့စီကိုအင်တာနက်ခွင့်ပြုတာကြားတယ်ဆိုပြီးကျွန်တော်တို့ဆက်သွားမယ်ဒီလိုသမရကြီးကတလူညွှန်ကြားတဲ့အတွက်ဆိုပြီးတော့ဒီနေ့ဒီရေပြောကြားချက်အရာဆိုကျွန်တော်တို့ဆက်ဆောင်ရွက်မှာဖြစ်ပါတယ်အဲ့တော့မရဘူးဆိုရင်ကျွန်တော်တစ်ဆင့်နောက်တစ်ဆင့်ဆက်သွား
ကလေးငယ်ရဲ့မိဘကိုယ်စားလှယ်အဖြစ်လိုက်ပါဆောင်ရွက်နေတဲ့စာရေးဆရာထင်လင်းဦးကလည်းဒီရဲတပ်ဖွဲ့အရာရှိတွေရဲ့လောက်ရဟာကလေးတငယ်အခွင့်အရေးဥပဒေနဲ့ညှိစွန်းနေတဲ့အတွက်တရားစွဲဆိုနိုင်ဖို့ပြင်ဆင်နေတယ်လို့ပြောပါရယ
်ရဲတပ်ဖွဲ့အကြီးအကဲတချို့ကနေပြီးတော့ဒီသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောကြားသွားတဲ့အတွက်ကလေးနစ်နာတယ်ဒါဟာဒီလိုမျိုးကလေးတငယ်အခွင့်အရေးကာကွယ်ရေးစောင့်ရှောက်ရေးဥပဒေအရာလည်းပဲညှိစွန်းနေတယ်အဲ့ဒီအတွက်ကျွန်တော်ကတရားစွဲမယ်အဲ့ဒီဥစ္စာကိုပထမကျွန်တော်လုပ်ခဲ့တာသမရစီမှာဖွင့်ပြချက်တောင်းခဲ့တယ်သမရကဒီဥစ္စာကိုသက်ဆိုင်ရာဝန်ကြီးတွေခန္ဓာတွေနဲ့တာဝန်ရှိတဲ့သူတွေကိုနော်ရည်ယူဆောင်ရွက်မှုတွေပြုလုပ်ဖို့အတွက်အကြောင်းကြားလိုက်ဆိုနေပြီးထားပြီပေါ့နော်ဆိုတာကိုကျွန်တော်တို့သိရတယ်သိရတဲ့အတွက်ဟိုကျွန်တော်တို့ရက်ဖက်တရားရုံးကနေပြီးတော့တရားစွဲဖို့ကျွန်တော်တို့စပြီးလုပ်နေပါပြီ
လက်ရှိဗတ္တိုရီးယားရဲ့အမှုနဲ့ပတ်သက်ပြီးကြိုသောသတင်းထွက်နေသူနှစ်ဦးကိုအမှုအသစ်ပြန်ဖွင့်ဖို့အကြံပေးကြပေမဲ့မဖွင့်ချင်ဘူးလို့ခလင်းငယ်အတွက်လိုက်ပါဆောင်ရွက်နေသူဦးသက်ကမုံညိုကပြောပါတယ်ဒါပြင်တန်တရာတရခန့်အောင်ကြီးကိုလည်းတက်တဲ့အခြေအမြင့်မခိုင်းလုံဘူးဆိုပြီးပြန်လှုပ်ပေးလိုက်ပြီးဖြစ်တာကြောင့်အမှုတစ်ခုကိုနှစ်ကြိမ်တရားစွဲတာမျိုးမဖြစ်အောင်အမှုထပ်မဖွင့်ချင်ဘူးလို့လည်းပြောပါရယ်။ဒါပေမဲ့လက်ရှိရေတပ်ဖွဲ့တာဝန်ရှိသူတွေကိုတရားစွဲဆိုမဲ့ကိစ္စကိုတော့ဘလို့တာဝန်ယူမှုတာဝန်ခံမှုတွေရှိမလဲဆိုတာစောင့်ကြည့်နေတယ်လို့ဦးသက်ကမုံညိုကပြောပါရယ်
။ဘုံမြန်တာဝန်ယူမှုတာဝန်ခံမှုရှိမလဲဆိုတာလည်းစောင့်ကြည့်နေရပဲရှိသေးတာပါ။ကျွန်တော်တို့ဟိုလိုမျိုးကြီးအရေးယူဖို့ဆိုတာပြောပေါ့နော်တိုင်ပင်ထားတာတော့မရှိသေးဘူး။မရှိသေးဘူးဆိုတာတကယ်လို့သူတို့ကအစိုးရဘက်ကမြန်ပြီးတော့လုံလောက်သောတိုင်းတောင်းယူမှုတောင်းခံမှုနဲ့အရေးယူမှုတွေဖြစ်လို့ချင်းကျွန်တော်တို့ကခုနကလို့ဒါပဲ punishment မဖြစ်စေချင်ဘူးလေအဲ့လိုမျိုးပေါ့ဟုတ်အဲ့လိုမျိုးလေကျွန်တော်တို့ကသူတို့ရဲ့အခြေအနေပဲကျွန်တော်တို့ကအဦးဆောင်ကြည့်နေရပါဗျာ
ဒီပြီးတော့ Western Hill ပုဂ္ဂလိကမူကြောင်းကောင်းက၃နှစ်အရွယ်ဗက်တိုရီးယားလေးလိုင်မင်းဆိုင်ရာကျူးလွန်ခံရတဲ့အမှုမှာတန်တရာတရခန့်အဖြစ်ဆွဆွဲခံနာရသူအောင်ကြီးဟာတရရှင်လွတ်မြောက်ပြီးဖြစ်တယ်လို့အမှုပြင်ဆင်မှုတင်သွင်းချက်ကိုလည်းတိုင်းဥပဒေရုံးကပယ်ချခဲ့ပြီးဖြစ်ပေမဲ့အခုအချိန်ကြီးတော့တရခန့်အစ်စ်ကိုမဖို့ထောက်နိုင်သေးပါဘူ
း VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2020ပြည့်နှစ်မလ2ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ192532တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရယ်။အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့အရင်ဦးဆုံးမြမတခွင်အစီအစဉ်ကိုနားဆင်ရဖို့ရှိပြီးစီးပွားရေးကဏ္ဍမှာတည်ကြရမှာက
ရှေ့ကိုဆက်တိုးမယ်ဆိုလို့ရှိရင်တော့ကိုယ့်ရဲ့ကုမ္ပဏီရဲ့အခြားဘက်ကနေပြီးတော့ဝင်တဲ့ income နေရာနေပြီးတော့ဒီကိုပါကိုသား invest ပြန်လုပ်ရမှာဖြစ်တဲ့အတွက်ဒီလောက်အပေါက်ကြီးတစ်ခုအတွက်ကုမ္ပဏီရဲ့
ရန်ကုန် water bus စီမံကိန်းကဘဏ်ကနေပြီးတော့ငွေဆက်မချိလို့ရပ်သွားတော့မယ်အခြေစိုက်နေတဲ့အကြောင်းကိုနားဆင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့ blogger တွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့မြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးသွားမှာပါ။ကမ္ဘာနိုင်ငံအများပြားမှာအလင်းမြန်ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်ဟာအိန္ဒိယချင်းတရုတ်နိုင်ငံကစခဲ့ပေမဲ့မြန်မာပြည်သူလူထုကတော့ဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုသိပြီးတော့အလေးမထားတာကြောင့်ပို့ပြီးတော့အသိပညာပေးတွေလှုပ်တင်တယ်လို့ယူဆကြပါတယ်။လူအများစုဝေးမှုကိုရှောင်ကျဉ်သင့်တယ်လို့တဦးတယောက်ချင်းအနေနဲ့တကိုရည်သတိထားနေထိုင်သင့်တဲ့အချက်လက်တွေအကြောင်းပညာပေးမှုတွေလည်းလိုအပ်နေသေးတာပါ။မြန်မာခသတင်းအေဂျင်စီကမေတ္တာချန်ဟိန်ကတင်ဆက်ပေးထားပါရှင်။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ဖြစ်ပွားနိုင်ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ကြေညာခဲ့ပြီးမြန်မာပြည်သူများစုကတော့ပုံမှန်တိုင်းသွားလာနေကြတာတွေ့ရပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဖေဖော်ဝါရီလ23ရက်နေ့ညမှာပြည်သူတွေထဲမှာကူးစက်ဖြစ်ပွားနိုင်တာကြောင့်ပွဲလန်းသဘင်လူစုလူဝေးတွေကိုရှောင်ကျဉ်ပြီးတော့ကြိုတင်ကာကွယ်ကြဖို့သတင်းထုတ်ပြန်ချက်တွေထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ကျန်းမာရေးဝန်ထမ်းတွေအနေနဲ့နှီးစက်ရာပြည်သူလူထုကိုအသိပညာပေးဖို့တိုက်တွန်းလက်ရှိပါတယ်။ရန်ကုန်မြို့ကမာရွတ်မြို့နယ်ကဆရာဝန်တူဖြစ်တဲ့ဒေါက်တာတန့်စင်ကတော့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ခုလိုပြောပါတယ်
။ဒီကမ္ဘာနိုင်ငံဟိုနိုင်ငံ40ကျော်လောက်မှာဖြစ်တယ်။ပထမဆုံးတော့ဝူဟန်အသိတဲ့အချိန်မှာဝူဟန်ဖြစ်တယ်။ဟိုအခုချိန်မှာဆိုမြန်မာပြည်ကဆိုလို့ရှိရင်ဒါကိုရိုနာဒီ suspect ပဲဖြစ်တဲ့ case ကြီးသူဝေဘာကြီးရှိမှဆေးဦးမှတင်ပါတယ်။ဒီမှာမှနောက်ဆုံးကြတော့သူနှစ်ပတ်ကျော်တော့မှသူလည်းကောင်းတော့အဖြေကလည်း negative ဖြစ်တဲ့အတွက်သူတို့လည်းပြန်မဆေးဦးဆင်းပေးလိုက်ပြီ။ဟိုဆေးဦးမှတော့စောင့်ကြည့်ရလူလား၂ယောက်တော့ရှိသေးတယ်လို့သူတော့လက်ရှိအခြေအနေမှာလို့ရှိနေပါတယ်။အခုကတော့သူကဒီပြည်မှာတော့တော်တော်လေးဟိုစိုးစိုးဝါဖြစ်တော့ပေါ့နော်။ဒါမှမဟုတ်သူကလွန်ခဲ့တဲ့ဒီ2023လောက်တော့ဖြစ်တဲ့စားစုအောင်လဲဆိုင်တော့ဥဆက်မှုနှုံးကတော့မြန်တယ်လို့မြားတယ်မြန်တယ်လို့တော့ပြောတယ်အဲ့အသေးပြောက်နှုတ်ကနေစားဆိုလို့ရှိရင်တော့ဆယ်နောက်စားတောင်မှဖြစ်တယ်မားဆိုလို့ရှိရင်လည်းကျွန်တော်34ရက်နှုတ်လောက်ကိုရှိတယ်တရုတ်ပြည်မှာဖြစ်နေတော်တွင်းမှာတခါသူနဲ့မဆိုင်တဲ့နေရာတွေတချို့နေရာတွေတိတ်ဝေးလာနေနိုင်တယ်မှာတရုတ်ပြည်ကနေဟိုကုလူဆက်ဆံလည်းမရှိတဲ့နိုင်ငံတွေမှာလည်းဖြစ်တယ်အာနိုင်ငံက40ကျော်ရှိတယ
်ရန်ကုန်မြို့လှိုင်မြို့တွေကပြည်သူတဦးကတော့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပွားနေကြောင်းကြားသိရခြင်းမရှိခဲ့ပေမဲ့အိန္ဒိယချင်းနိုင်ငံတွေမှာဖြစ်ပွားမှုတွေမြင့်တက်နေတဲ့အတွက်စိတ်ပူမိတယ်လို့သူမရဲ့အမြင်ကိုခုလိုပြောပါတယ
်။ကိုရိုနာဗိုင်းရပ်စ်ကအခုပထမတော့ဟိုတရုတ်ပြည်ဝမ်မြို့မှာစားဖြစ်တာပေါ့နော်ဖြစ်ပြီးတော့အခုကိုရီးယားရောက်တယ်အခုမြန်မာပြည်မှာတော့မရှိသေးဘူးလို့ပြောပါတယ်ဟောကိုရီးယားဟိုကိုရိုနာဗိုင်းရပ်စ်ကိုမတွေ့သေးဘူးလို့ပြောပါတယ်ပထမတော့အလောက်ဟာမပြတော့မက်စ်မတော့နောက်ပိုင်းကျတော့မှတချို့ကားဝါတွေမှာလူတကျတဲ့ချိန်တွေကြလို့ရှိရင်တချို့တွေကချောင်းနေဆိုးတဲ့နားရည်ချေစားကိုလည်းဆိုးရင်လာတယ်လို့ပြောအဲ့ချိန်ကျကိုအသောက်ထားတယ်လို့ဖြစ်တော့ကိုလည်းနောက်တော့လိုက်တက်နေရပါအဲ့ဆောင်မက်စ်ကို
မြန်မာနိုင်ငံတွင်းကပြည်သူတွေအနေနဲ့ခုလိုချိန်မှာတော့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ကြိုတင်ကာကွယ်မှုတွေပြုလုပ်သင့်တယ်လို့လည်းဒေါက်တာတန့်စင်က
ပြောပါတယ်
။ယောဂဖြစ်နေတဲ့လူလို့သိတယ်ဆိုလို့ရှိရင်သူနဲ့အနိကမနေဘူး။သူကတော့အနည်းဆုံး6ပြီလောက်ဆိုရင်တော့သူကလွတ်တယ်လို့ပြောကြတယ်။အဲ့တော့ကျွန်တော်ကဒါကိုယောဂကိုပဋိတုအရေးကြီးတယ်။တိုင်းအောင်ကျွန်တော်လူစီကားရဲ့နေရာကိုကျွန်တော်မသွားဘူး။တကယ်လို့သွားခဲ့လို့ရှိရင်လည်းပြန်လာရင်လက်စီမဲသွားတဲ့နေရာမှာလည်း mask ကိုတတ်ပါမယ်။ mask ကတော့ကျွန်တော်တို့ yoyo master လို့ရတယ်။စာရီကမတ်ဆိုရင်ရပါမယ်။လက်စီတဲ့ခါကျတော့လည်းအခုကျွန်တော်တို့ဒီတမလက်ဆဲရဲ့စပ်ပြလေးတွေခွေးတော်ကတစ်ခါသုံးလုပ်တဲ့အားလေးတွေအဲ့အားလေးတွေကအဆင်မပြေဘူးအကောင်းဆုံးတော့အရက်ပြန်စပ်ပြတွေမှာသေချာမဆဲဘူးဆိုလို့ရှိရင်တော့ကျွန်တော်အရက်ပြန်တက်လို့သုံးလို့ဆိုအရက်ပြန်သုံးလို့လိုပါတယ
်ပြည်သူများစုကတော့မြန်မာနိုင်ငံမှာကူးစက်ခံရသူမရှိသေးဘူးဆိုတဲ့အသိနဲ့ကြိုတင်ကာကွယ်ဖို့ကိုလည်းစိတ်ဝင်စားမှုမရှိသလိုသွာလာနေတာကိုတွေ့မြင်ရတယ်လို့ခုလိုပြောပါတယ
် Next day တက်ဖို့လို့ကာကွယ်ဖို့လို့ထုတ်ပြန်ပေမဲ့ကဲလမ်းမှာသွားလာနေတဲ့လူတွေကတော့တချို့ delivery တက်ကြတာများပါတယ်။တချို့ကျတော့လည်းဒီတိုင်းပဲကားပေါ်တွေပိုင်းမှာဆိုကားဝယ်မဲ့လို့ချောင်းဆိုးလိုက်တာတော့နှာချီလိုက်တာတော့ဒီတိုင်းပဲပုံမှန်နေနေကြတိုင်းပဲနေနေကြပါတချို့ပဲကားတစ်စီးလုံးမှာဆိုလို့ရှိရင်9ရောက်လောက်ပဲ mass data ရှိပါတယ်ဟာ။တမီးဆိုလည်းအခုအဲ့လိုစကားစီးပြီးလာလို့ရှိရင်ရောင်းရောင်းလို့ရှိရင်လက်ကိုရင်းစေးရဲစေးပြီးတော့မှကိုလောက်ဆက်ရှိရတယ်ကိုလောက်ပါတယ်တားကိုလည်းအဲ့ငါချီချောင်းဆိုးနေတဲ့ချိန်တိုင်းကိုအဲ့နာသွားမနေဘူးပြီးလို့ရှိရင်ဆော့ပြီးလို့ရှိရင်လက်စေးပြီးမှတခုခုတိုင်ဖို့ဘယ်လိုမျိုးလဲတောင်းမှာလူထူတဲ့နေရာတွေကိုမသွားဘူးလို့ဆိုတော့လက်ပြထားပါတယ်ဟာ
ဒေါက်တာတန့်စင်ကလည်းခုလိုပြောပါသေးတယ
်ခုလောဆယ်တော့ကျွန်တော်နိုင်ငံမှာတော့မဖြစ်သေးဘူးဖြစ်တယ်ညာလေကျွန်တော်ကကဘာရဲ့ဟိုစားလဲ WHO ကလဲဒါကဘာကတ်လို့ကာယောဂါလို့သူကမသတ်မှတ်သေးဘူးသို့တော့မသတ်မှတ်တော့ညာလဲကာယောဂါဖြစ်နိုင်တဲ့အနေထားလည်းရှိတယ်လို့သူကပြောတယ်တဲ့ကျွန်တော်ကတော့ခုနပြောလူကျမကြီးဌာနနေပေါ်မှာညွှန်ကြားတဲ့အတိုင်းပဲတော့လူစီးတဲ့နေရာမသွားဘူးနောက်ကအမြတ်ပြန်လာလက်စီးဖို့ဒါမျိုးလေးတွေကိုကြည်ကြည်ပြန့်ပြန့်နောက်ထပ်ကြတော့ public ရှိမှသွားလို့ရှိ mask မှာအဲ့မျိုးလေးတွေကိုမီဒီယာနေပေါ်မှာနဲ့လှုပ်ဆော်ပြီးတော့ဘူးအဆင်ပြေပါတယ်
မြန်မာနိုင်ငံမှာယောဂဖြစ်ပွားသူတွေရုတ်တရက်တပြိုင်နက်တွေ့ရှိလာနိုင်ပြီးတော့ပြည်သူလူထုအတွင်းကူးစက်ဖြစ်ပွားနိုင်တဲ့အခြေအနေတွေရှိနေတာကြောင့်ပြည်သူတွေအနေနဲ့ခုလိုကာလအတွင်းမှာလူစုလူဝေးများပြားတဲ့နေရာတွေကိုအတက်နိုင်ဆုံးရှောင်ကျဉ်ကြဖို့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနကသတိပေးထုတ်ပြန်ချက်တွေထုတ်ပြန်လက်ရှိပါတယ်ရှင်။ကျွန်မနေတကြံဟိမမြမခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်ပါ
မြမတခွင်စီစဉ်ကိုနားဆင်ခဲ့ကြတာပါရှင်အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရန်ကုန်ရဲ့သယ်ယူပို့ဆောင်ရေးလုပ်ငန်းရန်ကုန်ဝါတာဖတ်စီမံကိန်းအတွက်ဘဏ်ကချီးငွေဆက်မပေးတော့သလိုအစိုးရဘက်ကလည်းခွင့်ပြုချက်တွေချပေးဖို့ကြံ့ကြာနေတာကြောင့်ရှေ့ဆက်ဖို့အရေးအခက်တွေ့နေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်ဒီမူဝါဒပိုင်းဆိုင်ရာမနိုင်မနှင်းဖြစ်မှုလားဘလို့အခက်ခဲတွေရှိသလဲဆိုတာကိုရန်ကုန်ဝါတာဖတ်စီမံခန့်ခွဲသူတင့်တင့်မြန်မာလုပ်ငန်းစုရဲ့ဥက္ကဋ္ဌအမှုဆောင်အရာရှိချုပ်ဒေါက်တာတင့်တင့်နဲ့ဆွေးနွေးပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်ကတင်ပြထားပါတယ်ရှင်
လာတွင်ရတဲ့ရထိုက်တဲ့ဒီနေရာတွေအလုံးအားတစ်နှစ်ကျော်ကြာသွားတာပေါ့နော်နောက်တစ်ခုကကြတော့ဒီတစ်နှစ်ကျော်ကြာသွားတဲ့အချိန်မှာကိုက water bus ကိုစလုပ်ပြီးတော့နှစ်လတောင်မကြာသေးဘူးပေါ့နော်တစ်လနှစ်လလောက်အကြာမှာပဲအဲဘဏ်ကဘဏ်ရဲ့အဆိုအရပေါ့နော်ဒီအဟိုဘဏ်ရဲ့စီမံစီကံအရာဒီဘဏ်နေရာဆိုလို့ရှိရင်အာဒီလုပ်ငန်းရှင်စီမံကိန်းချင်းငွေတွေကိုဆက်လက်ပြီးတော့ချိလို့မရတော့ဘူးဆိုပြီးတော့အခြေအနေတစ်ခုဖြစ်လာတာပေါ့နော်ဒီလိုဆက်လက်ပြီးတော့ချိလို့မရတော့ဘူးအခြေအနေတစ်ခုอ่ะဆိုလို့ရှိရင်ဒါတော်တော်နောက်ကျပြီးတော့မှထွက်ပေါ်လာတဲ့အတွက်ကိုယ့်ရဲ့လုပ်ငန်းရည်ရွယ်ချက်တွေအားလုံးကခါးတစ်ပိုင်းပြတ်ကျသလိုမျိုးဖြစ်ခဲ့တာပေါ့နော
်ဟုတ်ကဲ
့ဒါပေမဲ့ဒီအချိန်မှာရက်လို့ရလားဆိုတော့ရက်လို့မရတော့ဘာကြောင့်လဲဆိုတော့အရှိပိုင်းအင်နီရှိတ်လုပ်ခဲ့တဲ့အပိုင်းတော့မှတန်ပေါင်းများစွာကုန်ကျနေပြီဆိုတော့ဒီတန်ပေါင်းများစွာကိုရှေ့ကိုလည်းဆက်တိုးဖို့ financial ဘိုင်းကခါချိုးသွားပြီနောက်ကိုလည်းပြန်ဆုပ်ဖို့ investment ကိုရလည်းအများဆုံးရှိနေတာပေါ့နော်နောက်ကိုပြန်ဆုပ်မယ်ဆိုလို့ရှိရင်တော့0ဖြစ်တဲ့အပြင် minus ဖြစ်သွားမယ်။ရှေ့ကိုဆက်တိုးမယ်ဆိုလို့ရှိရင်တော့ကိုယ့်ရဲ့ company ရဲ့အခြားဘက်ကနေပြီးတော့ဝင်တဲ့ income နေရနေပြီးတော့ဒီကိုယ့်ဘာကိုယ်သာ invest ပြန်လုပ်ရမယ်ဖြစ်တဲ့အတွက်ဒီလောက်အပေါင်းကြီးတစ်ခုအတွက် company ရဲ့financial hardship ပေါ့ခက်ခဲကြီးအကြုံတွေ့နိုင်တဲ့အခြေအနေဖြစ်လာတာပေါ့နော်
။ဒီစီမံကိန်းကိုစတဲ့အချိန်ကရောဒီကိစ္စတွေကိုထည့်ပြီးတော့မတွက်ခဲ့ဘူးလား။အမကန်ချက်ပေါ့အစိုးရဘက်ကအမကန်ချက်မျိုးဘဏ်ရဲ့အမှတ်ကံချက်မျိုးဒီလိုအမှတ်ကံချက်မျိုးတွေကို ဟိုခိုင်ခိုင်မာမာယူခဲ့ဖို့ဟိုလိုအပ်ချက်ဖြစ်သွားတာလားဒါမှမဟုတ်ဒီအစိုးရဘိုင်းကမူဝါဒဘိုင်းဆိုင်ရာကိုကမတိမငိမ့်ဖြစ်နေတာလားမနိုင်မနှင်းဖြစ်နေတဲ့သဘောလားရှင
်ဒီဟာတွေကိုတော့ risk management ပေါ့နော်ဒီ plan ကိုကိုဆက်ဆွဲရတဲ့ risk တွေထဲမှာဒါတွေပါတယ်ပါခဲ့တယ်မပါခဲ့တာတခုကတော့အစိုးရဘိုင်းဆိုင်ရာကဒါတွေကိုဟိုပေါ့နော်အချိန်မီပေးလို့ရတယ်လို့ပဲကိုကပြောလင်းခဲ့တာပေါ့နော်အချိန်မီပေးလို့ရအကယ်၍အစိုးရဘက်ကဒီဂျက်တီတွေကိုမရခဲ့တော့ဆိုတော့ risk ကိုတော့ကိုကထည့်မသွင်းခဲ့ဒါဘာကြောင့်လဲဆိုတော့ဟိုဒီမှာပေါ်ပြထားပြီးတော့မှဒီ tender ကိုရှောက်ခဲ့တာဖြစ်တဲ့အတွက်ပေါ့နော်ဒီ tender တွေကလည်း proposal မှာပြင်သွင်းခဲ့ရပြီးသားဖြစ်တဲ့အတွက်ဒါသဘောတူညီချက်ရပြီးသားတစ်ခုဖြစ်တယ်ပေါ့နော် banking ဘိုင်းကလည်းဒီလိုပဲ banking ဘိုင်းမှာဆိုလို့ရှိရင်လည်းဒါဥစ္စာ bank အနေနဲ့ဘယ်အပိုင်းအထိသင်းမော policy ဘယ်အခြေအတွက်ထိကိုချပေးမယ်ဆိုပြီးတော့ဘန်အနေနဲ့အားလုံးဒီလင်လုတ်ပြီးတော့မှပေါ့နော်ဟိုတန်တာရပြီးတော့မှမဟုတ်ပဲねတန်တာမရခင်လေကကြိုတင်ဆွေးနွေးတယ်တန်တာရတဲ့အချိန်မှာဆွေးနွေးပြီးတော့မှတန်တာကိုစတင်အကောင့်ထဲပေါ်တဲ့အချိန်ကျတော့မှပြတ်တောက်သွားတယ်ဒီ risk ကတော့ဒီ risk ထဲမှာ banking ဆိုင်ရာအခက်ခဲဆိုတဲ့ risk ကဒီအခက်မျိုးမဟုတ်ဒီအခက်ခဲမျိုးမဟုတ်ပဲねဘန်ကိုအတိုးဘယ်လိုပေးရမလဲ return ဘယ်လိုလုပ်ရမလဲဒီ risk တွေကိုတော့ငကိုတွေကနေပြီးတော့နောက်ပြီးတော့ဖြစ်စီရတန်ဖို့ပေါ့နော် deviation ဖြစ်တာတွေဒီဒီ jet တွေရဲ့လူတွေရဲ့စီးတာလျှော့သွားတာတွေဒါတွေတော့ plan A plan B နဲ့သွားထားပြီးသားပဲဒါပေမဲ့ဒီ risk ကတော့ unexpected လုံးဝမမျှော်လင့်ပေနဲ့ဖြစ်လာခဲ့တဲ့ risk တွေဖြစ်နေတာပေါ့နော
်ဒီရန်ကုန် water bus ကိစ္စကရှေ့ဆက်သွားနိုင်အောင်မဲ့အလားအလာရောရှိပါသေးသလားရှင
်ဒီအခုကဘာလို့သွားလဲဆိုတော့နောက်ဆုံး plan နဲ့သွားနေရတယ်ဆိုတော့ရှေ့ဆက်သွားဖို့ကို financial ဘိုင်းဆိုင်ရာဟိုကမရတော့တဲ့အတွက် JV အနေနဲ့ joint venture အနေနဲ့ပဲဖြစ်စေ foreign investment ယူပြီးတော့ပဲဖြစ်စေပေါ့နော်အဲဆက်သွားဖို့နောက်ဆုံး option အနေနဲ့အသုံးပြုနေတယ်အဲနောက်တစ်ခုကကြတော့ဒီအစိုးရဘက်အနေနဲ့ကိုယ်ချပြရမယ်ဒီဟာတွေကိုနောက်ထပ်ထပ်ပြီးတော့ကြန့်ကြာနေအောင်မယ်ဆိုလို့ရှိရင်တော့ဒါရပ်တန့်သွားဖို့အခြေအနေဖြစ်တာပေါ့နော်
ဟုတ်ကဲ့ဒီတော့ဒီရန်ကုန် water bus ကိစ္စကဒါကနေဦးပိုင်းတော့ကတော်တော်လေးတက်တက်ကြွကြွရှိခဲ့ပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ဘာလို့ပါဒါတော်တော်လေးတက်တက်ကြွကြွလုတ်ခဲ့ကြတာတွေ့ပါတယ်เนาะဟိုအားလုံးကလည်းဒါဟိုယူရိုပဥရောပလိုနိုင်ငံမျိုးဘာညာတော့မှဒါပြောခဲ့ကြတာပေါ့เนาะဒါတော်တော်လေးကိုမျှော်လင့်ချက်ထားခဲ့တ
ာ
ဟုတ်ကဲ့
အချိန်တိလေးအားပေးကြပါတယ်ဒါပေမဲ့ဒီချက်တည်းရရှိဖို့ပဲကြံ့ကြာနေ
ဟုတ်ကဲ့အဲ့တော့ဒီအစိုးရဘက်ကကနေဦးပိုင်းမှာဒီလောက်တက်တက်ကြွကြွရှိပြီးအခုနောက်ပိုင်းမှာဘာကြောင့်ကြံ့ကြာရပါသလဲဘလို့အခက်ခဲမျိုးအကြောင်းပြပါသလဲရှင
်အစိုးရကိုလည်းမေးကြည့်တဲ့အခါမှာဘာပြန်ပြောလဲဆိုတော့ပေးမယ်အကောင်းဆုံးလဲလုပ်ပေးမယ်အဆင်ပြေဆုံးလဲလုပ်ပေးမယ်အားလုံးလဲဝိုင်းကူညီပေးတယ်ဒါပေမဲ့ဒီ permission ကိုလက်ထဲကိုမရောက်လာခဲ့ဘူးပေါ့နော်အခုချိန်ထိလဲ communication အရာကောင်းတယ် relationship အရာလဲအစိုးရနဲ့ဘာမှအဆင်မပြေတာမရှိဘူးအဲ့မကိုရရှိမဲ့ဒီ jet တွေခွင့်ပြုမိကတော့အခုချိန်ထိကိုတင်ထားတာ3ချိန်လောက်တော့ရှိပြီပေါ့နော်ဒါအခုချိန်ထိတော့မကြောက်တော့နောက်ဆုံးအနေနဲ့တော့လွန်ခဲ့တဲ့ February လလလေလောက်တုန်းကတော့ YNT ကနေပြီးတော့တွင်ရင်းမှုကလာပြီးရှင်သွားတယ်ဒါနိုင်ငံတော်အဆင့်ကနေပြီးတော့ကုညီပေးဖို့ပြောကြလာပါတယ်ဆိုပြီးတော့ February လမှာနောက်ဆုံးအနေနဲ့ရောက်လာပါတယ်ဒါတော့အများကြီးမျှော်လင့်ထားတယ်ဒီအပိုင်းကတော့ဟိုပေါ့နော်နိုင်ငံတော်အဆင့်ပြည်ထောင်စုအဆင့်ကနေပြီးတော့အခုဆင်းပြီးတော့ data လာယူသွားတယ်ဘယ်နေရာတွေဘယ်နေရာတွေလိုအပ်ပါတယ်ဆိုပြီးတော့ချက်လက်တွေရှူရတဲ့အတွက်အမြန်ဆုံးရရှိမယ်လို့တော့မျှော်လင့်နေတယ်
။ရန်ကုန်တိုင်းအစိုးရရဲ့လုတ်ပိုင်ခွင့်ထဲမှာပဲရှိပါသလားဒါမှမဟုတ်ပြည်ထောင်စုအဆင့်ကဘယ်ကင်နေလို့ဒီလောက်ဟိုကြန့်ကြာနေတာလားဘလို့အခက်ခဲမျိုးပါလဲရှင
်။အခုကကြတော့ဒီအစိုးရအနေနဲ့ပြည်ထောင်စုအဆင့်ဘက်ကလားရန်ကုန်တိုင်းဘက်ကလားဆိုတော့အတွင်းရေးတစ်ခုပုံစံမျိုးဖြစ်နေတဲ့အတွက်ကိုယ်သေချာတော့မသိဘူးပေါ့နော်။ဒါပေမဲ့ normally ကတော့ဒါရန်ကုန်တိုင်းကနေချပြီးတန်တာဖြစ်တဲ့အတွက်ကိုကတော့ဒီတိုင်းအစိုးရနဲ့သက်ဆိုင်တဲ့ဝန်ကြီးစီမှာပဲဒီ permission တောင်းခံနေရပေါ့နော်ဆိုတော့ဒီဝန်ကြီးအနေနဲ့ကလည်းလုတ်ပေးမယ်လို့ပြောရင်ပြည်အောင်စုအဆင့်ထိသွားပြီးတော့ရှောက်ဖို့လိုအပ်တယ်လို့ကိုကမပြောထားဘူးပေါ့နော
်မတင်ကြီးထားရဲ့စီပါရေးစီစဉ်ကိုနားဆင်ကြရတာပါရှင်အခု blogger တွေပြောသမျှအစီအစဉ်ကိုပြီးတော့ထုတ်လွှင့်ပေးသွားပါမယ်အရှိတောင်အာရှမှာ online ပေါ်ကနေဝန်ဆောင်မှုပေးတဲ့စီပါရေးလုပ်ငန်းတွေမြန်မြန်ဆန်ဆန်တိုးတက်နေတယ်လို့ Google Temasek Holdings နဲ့ Bayern & Co. Mini တို့ကပူးပေါင်းထုတ်ထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်လာမယ့်6နှစ်ဆိုရင် online ပေါ်မှာလုပ်နိုင်တဲ့စီပါရေးလုပ်ငန်းတွေရဲ့တန်ဖိုးကဒေါ်လာ300ဘီလီယံအထိဖြစ်မယ်လို့လည်းခန့်မှန်းထားပါတယ်ဘယ်နိုင်ငံတွေကဘယ်လိုစီပါရေးလုပ်ငန်းမျိုးကအတိုးတက်ဆုံးဖြစ်နေ လဲဆိုတာကိုမဆုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
ရှိတောင်အာရှနိုင်ငံတွေမှာလေအင်တာနက်သုံးပြီးတော့လုပ်တဲ့စီးပွားရေးလုပ်ငန်းတွေတိုးတက်နေတာ2019ခုနှစ်မှာမှတ်ချက်တရလာအောင်စီးပွားရေးတန်ဖိုးကဒေါ်လာဘီလီယံ100ကျော်သွားပြီတဲ့ကိုသားညုံကြီ
းဟုတ်တယ်မဆွေမောင်ကခုလိုမျိုးဒီအင်တာနက်ဝန်ဆောင်မှုကိုအခြေခံတဲ့စီးပွားရေးလုပ်ငန်းတွေတိုးတက်လာတာကလူတွေရဲ့ဈေးဝယ်ပုံသွားလာပုံစားသောက်ပုံတွေပြောင်းလဲလာကြတာကြောင့်မဟုတ်လားဗ
ျသိကြတာပေါ့ရှင် Google ကုမ္ပဏီရဲ့စင်ကာပူအစိုးရပိုင်းတမားဆက် Holding လုပ်ငန်းကြီးရဲ့Bain & Company ဆိုတဲ့စီမံခန့်ခွဲရေးနဲ့ဆိုင်တဲ့အတိုင်ပင်ခံကုမ္ပဏီရဲ့ပေါင်းပြီးတော့မှထုတ်တဲ့ Economy Southeast Asia 2019ဆိုတဲ့အစီရင်ခံစာမှာအဲ့ဒါတွေကိုလေ့လာဖော်ပြထားတယ်လေ2019 October 3ရက်ကထုတ်တဲ့အစီရင်ခံစာရဲ့မှာအရှိတောင်အာရှလို့ပြောပေမဲ့နိုင်ငံ6နိုင်ငံကိုပဲအဓိကထားလေ့လာထားတော့မြန်မာနိုင်ငံတော့မပါဘူးသူတို့ကထိုင်း၊စင်ကာပူ၊မလေးရှား၊ Indonesia ၊ Philippines နဲ့ Vietnam နိုင်ငံတွေကဒီ Internet သုံးတဲ့စီးပွားရေးလုပ်ငန်းတွေကိုလေ့လာပြီးတော့အစီရင်ခံစာထုတ်တာကိုသားညုံရဲ့
အင်္ဂလိပ်လို internet economy လို့ပြောတာကိုမြန်မာလိုအလွယ်ဆုံးပြန်ရှင်းရင်တော့ internet online ဝန်ဆောင်မှုကိုအခြေခံတဲ့စီးပွားရေးပေါ့ဗျာ online ပေါ်မှာဈေးဝယ်တာတို့ grab တို့ uber တို့ကိုငှားသလိုမျိုး online ကနေပြီးတော့ကားငှားစီးတာမျိုးတွေနောက် online ကနေပြီးတော့ငွေလွှဲပြောင်းလုပ်တာတို့အားလုံးကျုံးဝင်ပါတယ
် economy southeast asia 2019အစီရင်ခံစာကလည်းစောစောကပြောတဲ့အရှေ့တောင်အာရှနိုင်ငံ6ခုမှာ online ကနေပြီးတော့ဝန်ဆောင်မှုပေးတဲ့ခီးသွားလုပ်ငန်းတွေ online သတင်းမီဒီယာလုပ်ငန်းတွေGrab လိုမျိုးဒီ online ကနေငှားစီးရတဲ့ငှားရင်လုပ်ငန်းတွေ e-commerce လုပ်ငန်းတွေ online ကနေဘဏ္ဍာရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေကိုအဓိကလေ့လာထားတာရှင့
်အရှိတောင်အရှာမှာပြီးခဲ့တဲ့၄နှစ်အတွင်း internet သုံးတဲ့သူကတန်း100ရောင်မှတိုးလာတယ်လို့အစီအစဉ်ကကပြောပါတယ်အများစုကအသက်15နှစ်ကနေပြီးတော့19နှစ်ကြာလူငယ်တွေတဲ့ mobile လက်ကင်ဖုန်းကိုလက်ကမချနိုင်တဲ့လူငယ်တွေများလာလေလေ internet သုံးတဲ့စီးပွားရေးလုပ်ငန်းတွေတိုးတက်လာလေလေဖြစ်ပဲလို့လည်းအစီအစဉ်ကသုံးသပ်ထားတာပါ
Internet ပေါ်ကနေလဲဝန်ဆောင်မှုတွေကိုရနိုင်တဲ့စီးပွားရေးလုပ်ငန်းတွေရဲ့တန်ဖိုးကအခုဆိုလို့ရှိရင်ဒေါ်လာဘီလီယံ100ကျော်သွားပြီ2025ခုနှစ်မတိုင်ခင်မှာဆိုရင်ဒီထက်သုံးဆတိုးပြီးတော့မှဒေါ်လာဘီလီယံ300အထိတောင်ရှိမယ်တဲ့အရှိတောင်အာရှကလူတွေကိုဒီကမ္ဘာမှာအင်တာနက်နဲ့အထူးတွေ့ဆုံအသုံးအများဆုံးလို့တောင်မှအစီရင်ခံစာထဲမှာဆိုထားတယ်လူကျင်နာကိုအွန်လိုင်းဆိုင်ကနေဝယ်လိုက်တာမျိုးအစားအသောက်တွေကိုအွန်လိုင်းကနေမှာယူတာမျိုးနောက်အငှားရင်တွေကိုမိုဘိုင်းအက်ပေါ်ကနေငှားလိုက်တာမျိုးလို့လူတွေရဲ့နေမှုထိုင်မှုပုံစံတွေပြောင်းလာတာကြောင့်မို့လို့ e-commerce internet အခြေခံစီးပွားရေးကအမြန်ဆုံးတိုးတက်နေတဲ့ကဏ္ဍတစ်ခုဖြစ်တယ်တဲ့အွန်လိုင်း shopping လုပ်ငန်းတစ်ခုရဲ့နေ့တွင်ဒေါ်လာ38ဘီလီယံကျော်နေပြီ
အွန်လိုင်းပေါ်မှာလူများစိတ်ဝင်စားတဲ့ promotion တွေပေးတာတို့သူတို့ဝန်ဆောင်မှုပေးတဲ့ mobile app တွေမှာဖျော်ဖြေအစီအစဉ်တွေထည့်ပေးတာတို့နောက်မှာယူတဲ့ပစ္စည်းတွေအစားအသောက်တွေကိုမြန်မြန်ဆန်ဆန်ပို့ပေးတာလို့လုပ်ပေးတဲ့အတွက်2025ခုနှစ်မတိုင်ခင်အခုထက်စီးပွားရေးကလေးစားတူပြီးတော့ဒေါ်လာဘီလီယံ150တောင်မှကျော်သွားမယ်လို့ဆိုထားပါတယ်။သူတို့လေ့လာတဲ့အရှိတောင်အရှာ6နိုင်ငံတည်းကမှ e-commerce အတိုးတက်ဆုံးနိုင်ငံကအင်ဒိုနီးရှားနိုင်ငံပါတဲ့။ဒါပေမဲ့လည်းအရှိတောင်အရှာမှာစီးပွားရေးလုပ်ငန်းတိုင်း digital စနစ်ကိုသုံးပြီးတော့ internet online မှာဝန်ဆောင်မှုရနိုင်ဆုံးကတော့ Vietnam ပဲဗျ။
အရှိတောင်အာရှ6နိုင်ငံလုံးမှာတော့ကားငါးစီးတာရောအစားအသောက်တွေကိုကိုလိုတဲ့နေရာကိုပို့ပေးဖို့မှာယူတာရောအပြင်တခြားအွန်လိုင်းဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုတဲ့သူတွေတိုးလာတဲ့ကိုသားညုံရအာရှမှာကားငါးစီးတာနဲ့အစားအသောက်တွေလိုက်ပို့ပေးတဲ့လုပ်ငန်းပိုင်းမှာရှေ့ပြေးနေတဲ့ Grab နဲ့ Gojek တို့အတွက်အလားအလာအတော်လေးကောင်းနေတာပေါ့ဒီကုမ္ပဏီနှစ်ခုလုံးကသူတို့လုပ်ငန်းတိုးတက်ပြီးတော့အမြတ်ထွက်တာကအစားအသောက် delivery လုပ်တာကြောင့်လို့ပြောကြတယ်အဲဒါကြောင့်လဲ Food Panda တို့Deliveroo တို့လိုမျိုးအပြိုင်လုပ်ငန်းတွေလည်းရှိနေပြီလေ
Internet online ကနေပါဝန်ဆောင်မှုရနိုင်တဲ့စီးပွားရေးလုပ်ငန်းတွေကအရင်ကတော့သူတို့ဝန်ဆောင်မှုယူတဲ့လူသစ်တွေပို့တိုးလာဖို့အရင်ကပိုအာရုံစိုက်ကြတယ်အခုတော့လူသစ်တိုးဖို့ထက်ကိုရှိပြီးသား customer တွေအတွက်ဝန်ဆောင်မှုကိုပိုကောင်းအောင်လို့ promotion ပေးတဲ့ဘက်ကိုပို့ပြီးတော့အာရုံစိုက်လာကြတာကိုလည်းလေ့လာမှုမှာတွေ့ရပါတယ်
အခုလောလောဆယ်မှာတော့အခုလိုမျိုး internet online ကနေဝန်ဆောင်မှုရနိုင်တဲ့စီးပွားရေးလုပ်ငန်းထက်ဝက်ကျော်ကမြို့ပြဒေသတွေမှာအဓိကဖြစ်နေတယ်။ဒါပေမဲ့အခုကနေပြီးတော့2025ခုနှစ်အတွင်းမှာမြို့ပြမဟုတ်တဲ့နေရာတွေမှာလည်း online အခြေခံတဲ့စီးပွားရေးလုပ်ငန်းတွေကနှစ်ဆတိုးလာမယ်လို့ခန့်မှန်းထားပါတယ်။လက်ကင် mobile phone သုံးသူတွေအတွက် internet ကိုလွယ်လွယ်ကူကူဈေးတက်နဲ့ချိတ်ဆက်လာနိုင်ကြတာရော online ဝန်ဆောင်မှုတွေအပေါ်မှာပို့ပြီးတော့ယုံကြည်စိတ်ချလာကြတာကြောင့်မှ internet အခြေခံတဲ့စီးပွားရေးလုပ်ငန်းတွေကမျောလင့်ထားတာထက်ကိုတိုးတက်လာတာလို့လေ့လာသူတွေကပြောကြတယ်
။ internet ချိတ်ဆက်ထားတဲ့လက်ကင်ဖုန်းပေါ်ကနေပြီးတော့ online ဝန်ဆောင်မှုတွေကိုလွယ်လွယ်ကူကူသုံးနိုင်လာတော့ ဂိမ်းကစားတာကနေပြီးတော့ဘန်ငွေစင်းစစ်တာမျိုးတွေမကတော့ဘူးခီးသွားဖို့လင်းလက်မှတ်ဝယ်တဲ့အထိပါလှုပ်လာကြတာတွေ့နေရတယ်တဲ့
နီးပညာတိုးတက်လာတဲ့အတွက်အရှိတောင်အရှဒေသကလူအများအတွက်ဗန်နာရေးဝန်ဆောင်မှုတွေကိုအရင်ကားထက်ပိုပြီးတော့လက်လန်းမိလာကြမယ်တဲ့လောလောဆယ်ဒီဒေသထဲမှာဒီအသက်ပြည့်ပြီးတဲ့လူဦးရေတန်း400လောက်မှတန်း100လောက်ကဗန်လုပ်ငန်းဝန်ဆောင်မှုကိုလက်လန်းမမိကြဘူးလွယ်လွယ်ပြောရင်တော့ဗန်စင်းမရှိကြဘူးပေါ့ဗန်စင်းရှိတယ်ဆိုရင်လည်းအကန့်အသတ်နဲ့ပဲဝန်ဆောင်မှုတွေကိုရယူနိုင်ကြတယ်အဲဒါကြောင့်မလို့အခုလိုမျိုးဒီဗန်လုပ်ငန်းဝန်ဆောင်မှုတွေကိုအပြည့်အဝမရနိုင်ကြတဲ့သူတွေကိုနီးပညာတိုးတက်မှုအကျိုးနဲ့လက်လန်းမိလာအောင်လုပ်နေကြတာကိုလည်းဒီအစဉ်ခံစားရဲမှာပြောထားတယ်ရှင
်မြို့ကြီးတွေမှာနေတဲ့လူမျိုးတွေအတွက်ဗန်သွားလိုက်တာကတိတ်ခက်ခဲမရှိပေမဲ့နေဘက်တွေမှာနေတဲ့လူမျိုးတွေအတွက်ကကြတော့ဒီဗန်ရှိတဲ့နေရာတကူတကသွားဖို့ဆိုတော့တိတ်မလွယ်လောက်ဘူးလေအဲ့တော့ online ပေါ်ကနေပြီးတော့ငွေပေးချေတာပါဝင်ဗန်နဲ့ဆိုင်တဲ့ဝန်ဆောင်မှုကိုလွယ်လွယ်လုပ်လာနိုင်ကြမယ်ဆိုရင်ဒီကဏ္ဍပိုင်းကလည်းအများကြီးတိုးတက်လာလိမ့်မယ်လို့ခန့်မှန်းနေမှာဆီမြန်မော
်အစီရင်ခံစာပူးတွဲထုတ်တဲ့ Google Company ရဲ့ဒီအရှိတောင်အာရှဆိုင်ရာဦးဆောင်ညွှန်ကြားရေးမှူး Stephanie Davis ကတော့ online ဝန်ဆောင်မှုတွေအပေါ်လူတွေပို့ပြီးတော့စိတ်ချလာကြတာရော internet ကိုဈေးတက်တက်တာသုံးနိုင်လာကြတာရောကြောင့် internet အခြေခံစီးပွားရေးမှာအရင်ကရှိတဲ့စိန်ခေါ်မှုတွေကိုကျော်လွှားနိုင်ပြီလို့ပြောတယ်ကိုသားညုံရဲ့
ဒါပေမဲ့လည်း digital စနစ်နဲ့ဝန်ဆောင်မှုပြီးတဲ့စီးပွားရေးလုပ်ငန်းတွေမှာကျွမ်းကျင်လုပ်သားတွေလိုအပ်နေသေးတာကတော့စင်ခေါ်မှုကြီးတစ်ခုဖြစ်ရှိနေသေးတယ်ဆိုတာကို Google, Temasek နဲ့ Bain & Company တို့ပူးတွဲထုတ်တဲ့ဒီအစီအစဉ်ကမှထောက်ပြထားတယ်မဟုတ်လားမဆွေမမော
ဟုတ်ပါတယ်ဒီအရှိတောင်အရှမှာ digital နည်းစနစ်ကြောင့်ပိုအကျိုးရှိလာမယ်အလားအလာအတိုင်းလက်တွေ့ဖြစ်လာဖို့မှာဒီ digital စွမ်းရည်တက်အောင်လုပ်ရမယ်အငယ်စားစီးပွားရေးလုပ်ငန်းတွေတိုးတက်အောင်လုပ်ရမယ်နီးပညာအကျိုးဒေတာတလွားလူတွေပို့ပြီးတော့ခန်းစားနိုင်အောင်စူးစမ်းရမယ်ဆိုတာကိုလည်းအစီရင်ခံစာမှာပြောထားပါတယ
်အရှိတောင်အရှကလူကြီး90ရာခိုင်နှုန်းလောက်အင်တာနက်ကိုသုံးနေကြပြီးတော့အဲ့ဒီထက်မှအများစုကလက်ကင်မိုဘိုင်းဖုန်းတွေပေါ်ကနေအင်တာနက်ကိုသုံးနေကြတော့ online စီးပွားရေးဝန်ဆောင်မှုတွေကိုအခုထပ်ပို့ပြီးတော့နားလည်သဘောပေါက်မယ်သုံးလာကြမယ်ဝန်ဆောင်မှုတွေကိုလည်းအခုထပ်ပို့ပြီးတော့ကောင်းအောင်လုပ်ပေးနိုင်မယ်ဆိုရင်တော့စီးပွားရေးလုပ်ငန်းတွေအတွက်ရောဝန်ဆောင်မှုယူသူတွေအတွက်ရောအကျိုးရှိမှာအသေးကြပါ
ထိုင်း၊စင်ကာပူ၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့ဗီယက်နမ်စုစုပေါင်း6နိုင်ငံကိုအဓိကထားတဲ့ Economy Southeast Asia 2019 အစီရင်ခံစာအရအရှိတောင်အရှမှာဒီအင်တာနက်အွန်လိုင်းဝန်ဆောင်မှုအခြေခံနဲ့စီးပွားရေးကအခု2019ခုနှစ်မှာဒေါ်လာဘီလီယံ100ကျော်သွားပြီ။ Digital နည်းပညာကျွမ်းကျင်တဲ့လူငယ်တွေအရွယ်ရောက်လာကြမဲ့နောက်6နှစ်ဆိုလို့ရှိရင်အခုထက်3ဆတက်ပြီးတော့ဒေါ်လာဘီလီယံ300အထိတောင်ဖြစ်မယ်လို့ခန့်မှန်းထားပါတယ်။ဒီအစီအစဉ်ခန်းစာရဲမှာမြန်မာနိုင်ငံမပါပေမဲ့မြန်မာနိုင်ငံရှိနေတဲ့အရှိတောင်အာရှဒေသရဲ့ဒီအာတက်ဆီယာအလားအလာတွေကိုဘယ်လိုမျိုးအကျိုးရှိရှိအသုံးချလို့ရမလဲဆိုတာကိုသိထားမယ်ဆိုရင်မြန်မာနိုင်ငံအတွက်လည်းအကျိုးများမယ်ထင်ပါတယ်ရှင
်မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကနေအခုမအေးသန္တာကျော်စီစဉ်တင်ဆက်ပေးနေတဲ့သက်တမ်းရောင်သတင်းလွှာကိုလည်းနှာစင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့ American ပြည်အောင်စုနယူးယောက်မြို့မှာကျင်းပသွားတဲ့2020နယူးယောက်အရုပ်ပွဲတော်မှာတော့ဘလို့ထူးခြားတဲ့ဒီထွင်မှုတွေကိုတွေ့ရပါလေဒီလိုကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်2020ခုနှစ်နယူးယောက်အရုပ်ပွဲတော်တရဝင်းဖွင့်ပွဲမစတင်ခင်တရက်အကြိုမှာတော့အကျိုးပြပွဲကို Metal အယုတ်ကုမ္ပဏီခံမှမှာကျင်းပသွားတာပါလူကြိုက်အများဆုံးဖြစ်ခဲ့တာတော့ Disney Plus online ရုပ်သံလိုင်းမှာပြသတဲ့ Mandalorian ရုပ်ရှင်ကားတွေကဇက်ရုပ်ဇက်ကောင်လေးဖြစ်တဲ့ The Child လို့တရားဝင်နာမည်ပေးထားတဲ့ Baby Yoda ရုပ်လေးဖြစ်ပါတယ်နောက်ရုပ်တစ်ရုပ်ကတော့ Tesla ကားကုမ္ပဏီနောက်ဆုံးထွင်လိုက်တဲ့ Cybertruck Truck ကားရုပ်လေးပဲဖြစ်ပါတယ် Tesla ရဲ့ Cybertruck ကားထွက်ပြီးတော့3လပြည့်တော်တိုက်ဆိုင်ဆိုင်ပဲဒီဝေးရင်ခလုတ်နဲ့ Cybertruck ကားပုံစံနှစ်မျိုးထုတ်ထားတာပါပထမတစ်ခုက10ချိုးတစ်ချိုးအချိုးအစားနဲ့ထုတ်တာဖြစ်ပြီးတော့ Metal Company ရဲ့ဖန်တီးမှုဖြစ်နေအသက်အရွယ်ဆုံးလူတွေကြားမှာအတော်လေးစိတ်ဝင်စားကြပါတယ်နောက်တစ်ခုကတော့64ချိုးတစ်ချိုးနဲ့ထုတ်ထားတာပါဆိုပြီးတော့ Metal Company ရဲ့ပြောခွင့်ရအမျိုးသမီး Marissa Beck ကရှင်းပြသွားပါတယ်ဒါကြောင့်မလို့လဲ Tesla Company ကထုတ်တဲ့ Cybertruck ပုံစံကားရုပ်လေးကအတော်လေးကိုလူကြိုက်များနေတာပါ Baby Yoda အရုပ်ကလေးဆိုနေတိုက်တိုက်ဆိုင်ဆိုင်ပဲ Mandalorian ရုပ်ရှင်တွေပြလို့သတင်းသုံးပတ်အကြာမှာအခုလိုထွက်လာတာပါလို့ Marissa Beck ကဆိုပါတယ်ဒီအရုပ်ကိုစပြီးတော့လုပ်ကလေးကအခုအကျိုးပြသရောင်းချချိန်အထိလူတွေစီကဒီအရုပ်လေးနဲ့ပတ်သက်လို့ရရှိရတုံ့ပြန်မှုကတော်တော်လေးကိုအံ့ဩစရာကောင်းအောင်ဖြစ်တယ်ဆိုပြီးတော့သူကပြောသွားပါတယ် Baby Yoda ရုပ်ကလေးကအခုအရုပ်လုပ်ငန်းအတွင်းမှာလူကြိုက်အများဆုံးဖြစ်လာနိုင်တယ်လို့လေ TTPM အမှုဆောင်ချုပ် Jim Silver ကပြောပါတယ် New York ရုပ်ပွဲတော်ကို February 22ရက်နေ့စနေနေ့ကစတင်ခဲ့ပြီးတော့တကွာလုံးကကုမ္ပဏီပေါင်း 1,000 ဒီပါးကသူတို့ရဲ့ထုတ်ကုန်တွေကိုပြသကြတာဖြစ်ပြီးတော့အနာကဘာရဲ့အကြီးဆုံးရုပ်ပွဲတော်လည်းဖြစ်ပါတယ
် We're now going to progress to some steps which are a bit more difficult. Ready, set, and begin.
တောင်ကိုရီးယားနိုင်ငံကနာမည်ကျော် K-pop ဂီတအဖွဲ့တစ်ခုဖြစ်တဲ့ BTS အဖွဲ့ရဲ့ဒေးတပြားတင်မှာတော့သူတို့အဖွဲ့အခုလိုမျိုးအောင်မြင်လာတဲ့အထိဘယ်လိုတွေဖြတ်တန်းခဲ့ရလဲဆိုတာတချင်းတွေရေးဖွဲ့ထားတာပါသူတို့ကြုံခဲ့ရတဲ့စိတ်ဓာတ်ကြစရာအခြေအနေတွေစိုးရိမ်ခဲ့ရတဲ့အနေအထားတွေကိုတန်စင်နေတဲ့တချင်းဖွဲ့ဆိုထားတာဖြစ်ပါတယ် BTS အဖွဲ့ဟာ American ပြည်အောင်စုအထိပါထိုးဖောက်အောင်မြင်နေပြီးတော့အရင်လက Los Angeles မြို့မှာကျင်းပသွားတဲ့ Grammy ဂီတဆုပေးပွဲမှာတော့ဖျော်ဖြေခဲ့ပြီးတော့တောင်ကိုရီးယားရဲ့ K-pop ကိုကမ္ဘာကျော်ဖြစ်အောင်လို့ဦးဆောင်နေတဲ့အဖွဲ့လည်းဖြစ်ပါတယ်။ February 22ရက်နေ့တော့ BTS အဖွဲ့ရဲ့ဒေးတပြားအစ်တွေထွက်ခဲ့ပြီးတော့ဒီလေးချက်မြောက်ဒေးတပြားကို Map of the Soul 7 လို့နာမည်ပေးထားပါတယ်။သူတို့အဖွဲ့ကဒီဒေးတပြားအစ်စ်မိတ်ဆက်ပွဲအကြီးကျယ်လုပ်ဖို့စီစဉ်ထားခဲ့ပေမဲ့လည်းတောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုကြောင့်သူတို့ပွဲဖျက်လိုက်ရတာပါ။ဒါကြောင့်သူတို့ကအဲ့ဒီအပွဲစား online ကနေပြီးတော့ပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးတော့အဲ့မှာတော့ပရိသတ်တွေရဲ့ကြိုတင်ပို့ထားတဲ့မိကုန်တွေကိုဖြည့်သွားခဲ့ပါပြီ။ဒီလို
ဥချကူရဖန်ရဟတ်တန်တူ있었었는데
ခုနှစ်ကြာခဲ့ပါပြီ။သူတို့အဖွဲ့ရဲ့ရက်တူမှုကအခိုင်အမာရှိသွားခဲ့ပါပြီ။ဒီလိုမျိုးဖြစ်လာဖို့အတွက်ကြုံရတဲ့အခက်အခဲတွေ၊ဒဏ်ရာတွေအားအရာတွေကိုဘယ်လိုပြန်ပြီးတော့ကုစားခုခံလဲဆိုတာကိုသင်ခန်းစာတွေအများကြီးရှိခဲ့ပါပြီလို့အဖွဲ့တွေကတရားဖြစ်တဲ့ဇာကာကပြောသွားပါပြီ။အခုသူတို့ BTS အဖွဲ့ကကမ္ဘာနဲ့ဖြော်ပြခီးစဉ်ကို April လမှာစတင်မှာဖြစ်ပြီးတော့ပထမအဦးဆုံးပွဲကိုတော့ Seoul မြို့တော်မှာကျင်းပမှာဖြစ်ပါရဲ့ရှင
် Hey y'all's friend I gotta tell you something Oh yeah I wanna be
ဒီတက်ရောင်တင်းလောအစီအစဉ်ကို Radio မှာအပတ်စဉ်တင်းလောညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
မိုင်းသနာကျစီစီတင်ဆက်ပေးနေတဲ့တက်တန်အောင်သတင်းလွှာကိုနားဆင်ခဲ့ကြရတာပါရှင်။မနက်ပိုင်းအင်ကာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1595ရူကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတနင်္လာနေ့ညဘက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကတလှည့်ပြောပြပေးပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အမေရိကန်မှာနှစ်ယောက်အပါအဝင်ကမ္ဘာတဝန်းသေဆုံးသူ3000ကျော်ရှိနေချိန်မှာပိုးကူးစက်မှုကိုထိန်းနိုင်မှုနိုင်ငံတွေစူးစမ်းနေကြပါတယ်။တောင်ကိုရီးယားမှာနောက်ထပ်ပိုးကူးသူ600ရှိတယ်လို့ဒီကနေ့ကြေညာပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့အတည်ပြုသူ380လောက်ရှိနေပြီးတော့နိုင်ငံအနောက်ပိုင်းကဝါရှင်တန်ပြည်နယ်မှာဒုတိယမြောက်လူနာတယောက်တတိယနေ့နေတုန်းကသေဆုံးသွားပါတယ်။စင်ကာပူနိုင်ငံမှာနောက်ထပ် COVID-19 ရောဂါဖြစ်နေသူ4ယောက်ရှိတယ်လို့ကြေညာတဲ့ထဲမှာအိမ်အကူလုံးနေသူမြန်မာအမျိုးသမီးတယောက်လည်းပါဝင်ပါတယ်။ယောဂဖြစ်နေတဲ့အင်ရှင်ဖြစ်သူစီကကူးပုံရတဲ့အသက်25နှစ်အရွယ်မြန်မာအမျိုးသမီးကိုအစာပိုင်းတုန်းကတခြားသူတွေနဲ့မထီးတွေ့ပဲအိမ်မှာပဲနေဖို့အမိန့်ထုတ်ထားတာပါဒါပေမဲ့23ရက်နေတဲ့ကယောဂကလက္ခဏာစပြတယ်လို့တနင်္ဂနွေနေ့ကပြောခဲ့ပြီးတဲ့နောက်သူ့ကိုချက်ချင်းဆေးရုံတင်ခဲ့တာမှာ COVID-19 ယောဂဖြစ်နေတယ်ဆိုတာကိုစစ်ဆေးတွေးရှိတာပါအင်ဒိုနီးရှားနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးသူ2ယောက်ရှိတယ်လို့ဒီကနေ့အတည်ပြုပါတယ်မြောက်ကိုရီးယားနိုင်ငံကတာတိုဒုံးလက်နက်နှစ်စင်းကိုဒီကနေ့ပြစ်လွှတ်တယ်လို့တောင်ကိုရီးယားစစ်တပ်ဖက်ကပြောပါရတယ်။တောင်ကိုရီးယားစစ်တပ်စီဦးစီးအဖွဲ့ပြောအရဆိုရင်တော့ဒုံးလက်နက်နှစ်စင်းကိုဝမ်ဆန်ဒေသကနေပြီးတော့မြောက်ကိုရီးယားအရှေ့ဘက်ကပင်လယ်ပြင်တဲ့ကိုပြစ်လွှတ်ခဲ့တယ်လို့ဆိုပါရတယ်။ဒုံးကြီးဟာအမြင့် 35 ကီလိုမီတာလောက်ကနေ240ကီလိုမီတာလောက်အထိသွားခဲ့တယ်လို့လည်းဖော်ပြပါရတယ်။အမေရိကန်ပြည်ထောင်စုမှာသမရလောင်းဖြစ်ရွေးကောက်ပွဲဝင်နိုင်မှုစ조사နေကြသူတွေကအင်ဒီယားနာပြည်နယ် South Bend မြို့တော်ဝန်ဟာပီဘူတဂျစ်နှုတ်ထွက်သွားပါတယ်။ဂျန်နဲ့သမရလောင်းဖြစ်ဖို့조사နေသူတွေကတော့နက်ဖန်ပြည်နယ်14ခုမှာလုံးမဲ့ပါတီတွင်သမရလောင်းရွေးချယ်ပွဲအတွက်မဲဆွဲနေကြပါတယ်ရှင်
။တနင်္လာနေ့ညဘက်ထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့မီကေဒူဘင်စကီပါ။အခုညထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.
Welcome.